Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် View American တန်ခါနေ2016ခုနှစ်ဇွန်လ4ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေစတင်ဆန်လွှင့်နေပါခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနောက်လောက်တို့ပြောပြပေးမှာပါကမ္ဘာကျော် American Heavyweight လက်ဝိတ် Champion ဟောင်းမိုဟာမက်အလီဟာအသက်84နှစ်အရွယ်မှာကွယ်လွန်သွားပါပြီ။တရုတ်နိုင်ငံဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကျွန်းစုတွေအရေးမှာစီရေးအရာရန်စားတဲ့အပြုအမူတွေဆက်လုပ်နေမယ်ဆိုရင်ကိုဘာရာကိုအထူးချံပြအောင်လုပ်သလိုဖြစ်လိမ့်မယ်လို့ American ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့အကြီးအကဲဟောင်း Sepp Blatter နဲ့တခြားထိပ်တန်းအရာရှိနှစ်ဦးတို့ဟာ9နှစ်တာကာလအတွင်းမှာလစာရေးနဲ့စုချင်းငွေစုစုပေါင်းဒေါ်လာ180ဘောယူခဲ့ကြတယ်လို့ FIFA ကပြောလိုက်ပါတယ်။ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုရန်နိုင်
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ပြည်တော်စုငင်းငယ်ရေးညီလာခံ27ရာစုပင်လုံကျင်းပရေးနဲ့ပတ်သက်ပြီးတော့
ဒေါက်တာတူမိုးဝင်းကျော်ကကျွန်တော်တို့တုံးလာတုံးပါအောက်ကစက်စက်ပင်ပါလာတီတို့ခင်နိုင်လို့ကျွန်တော်စူးစမ်းမယ်လို့ပြောတော့ခင်ဗျာ
NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဆရာညီနိုင်ရေးအဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဆိုင်းထူးပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်နားဆင်ရမှာပါဒါပြင်ပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့သတင်းတော်အမှတ်စုစတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိသလိုစနေညတိုင်းရိုက်လေလံအစီအစဉ်ကိုလည်းအစီအစဉ်ဒုတိယပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုရဲကောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာကျော် American Heavyweight လက်ဝိတ် Champion ဟောင်းမိုဟာမက်အလီဟာအသက်84နှစ်အရွယ်တောက်ကြာနေမှာကွယ်လွန်သွားပါပြီအလီဟာချေရီလက်တွေတုံတဲ့အုံနှောင်းနဲ့အာယုံကြောနဲ့ဆိုင်တဲ့ယောဂတစ်မျိုးဖြစ်တဲ့ပါကင်ဆန်ယောဂါကို1980နှစ်အစောပိုင်းတွေမှာစတင်ခံစားခဲ့ရပြီးတော့ယောဂါနဲ့ဆိုင်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာကိုလည်းခံစားနေခဲ့ရတာပါလက်ဝိတ်လောကမှာလွမ်းမိုးမှုရှိလာသလိုပဲသူနဲ့ပတ်သက်လို့အငင်းပွားစရာတွေပါရှိခဲ့တဲ့မိုဟာမက်အလီကို20ရာစုရဲ့အာကစားသမားဆိုပြီးတော့သတင်းအာကစားသတင်းချာနယ်တွေကနာမည်ပေးဖော်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စု Arizona ပြည်နယ် Phoenix မြို့မှာတောက်ကြာနေညကပဲအသက်ရှူလမ်းကြောင်းဆိုင်ရာယောဂနဲ့မိုဟာမက်အလီကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။သူ့ကိုဂျာရာဘင်းကဆေးရုံတင်ခဲ့ပြီးနောက်တစ်ရက်မှပဲကွယ်လွန်သွားခဲ့တာပါ။မိုဟာမက်အလီရဲ့နာယီအခမ်းအနားကိုသူ့ရဲ့စာဒီမျိုးဖြစ်တဲ့ကန်တကီပင်နယ်လူးဝစ်ဗေးလ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်။မိုဟာမက်အလီဟာ1960ရောမအိုလံပစ်ပြိုင်ပွဲရဲ့ Light Heavyweight ပြိုင်ပွဲမှာရွှေတံဆိပ်ရခဲ့ပြီးတဲ့နောက်ကမ္ဘာ Heavyweight Champion ဆုကို1964ခုနှစ်မှာပထမဆုံးအကြိမ်ဖြစ်ရခဲ့ပါတယ်။ကမ္ဘာ Heavyweight Champion ဆုကို3ကြိမ်ရခဲ့ပြီးတော့စုစုပေါင်း62ပွဲထိုးသတ်ခဲ့ရမှာ56ပွဲမှာအနိုင်ရခဲ့ပြီး1981ခုနှစ်မှာတော့လက်ဝိထိုးလောကကနေအနားယူခဲ့ပါတယ်။ဒါအပြင်အလီဟာအမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာလည်းဦးဆောင်ပါဝင်ခဲ့သူတူဖြစ်ပါတယ်။
တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့ကျွန်းစုတွေအရေးမှာစေအေးရရန်စတဲ့အပြုအမူတွေဆက်လုပ်နေမယ်ဆိုရင်ကိုဘာတက်ကိုအထူးကြမဟာဒရိုင်းကြီးခတ်တယ်လို့ဖြစ်နေလိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာကစနေနေ့ကပြောလိုက်ပါတယ်။မဟာဗျူဟာကျတဲ့ပင်လယ်ရေပြင်တွေနဲ့အခြားနေရာတွေမှာတရုတ်နိုင်ငံရဲ့ပြုမှုပုံတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေတိုးလာနေတယ်လို့အာရှနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေလုံခြုံရေးအကဲခတ်တွေနဲ့ပညာရှင်တွေတက်ရောက်နေတဲ့စင်ကာပူနိုင်ငံရှန်ဂရီလာဒိုင်ယာလော့ဆွေးနွေးပွဲမှာကာတာကပြောသွားခဲ့တာပါ။တရုတ်ရဲ့ဒီလုပ်ရွက်ကြောင့်အမေရိကန်ပြည်ထောင်စုနဲ့အခြားနိုင်ငံတွေစီကတုံ့ပြန်မှုတွေရှိလာမှဖြစ်တယ်လို့လည်းသူကဆိုပါရယ်။စနေနေ့မနက်ကပြုလုပ်တဲ့တက်ရောက်သူများနဲ့အမေးဖြေခန်းမှာတော့တရုတ်ပညာရှင်ပီကင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကပေါမခဂျီယာကွင်ဂိုကဒီလိုရန်စတဲ့အပြုအမူတွေလုပ်နေတာဟာတရုတ်နိုင်ငံမဟုတ်ဘဲအမေရိကန်ပြည်ထောင်စုသာဖြစ်တယ်လို့ပြောသွားခဲ့ပါရယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာရေကြောင်းသွားလိုက်အခွင့်ရှိရေးအမိခံပြီးအခြားနိုင်ငံတွေရဲ့ပိုင်နက်နယ်မြေတွေအနီးမှာစစ်သည်မော်တွေစစ်လေရင်တွေပြန်တန်းသွားရောက်တာနဲ့တင်းမာမှုတွေဖြစ်အောင်ဖန်တီးနေတာဖြစ်တယ်လို့ပြောသွားခဲ့ပါရယ်
။အငင်းပွားစရာဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အပအဝင်အာရှဒေသလုံခြုံရေးကိစ္စရပ်တွေကိုအမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတို့စနေနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စင်ကာပူမှာကျင်းပနေတဲ့အာရှဒေသအကြီးဆုံးလုံခြုံရေးဆိုင်ရာနှစ်ပတ်လည်ညီလာခံ Shangri-La Dialogue ရဲ့ပြင်ပမှာအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Han Min-kyu တို့တရားတွေ့ဆုံခဲ့ကြတာပါ။ကြေညာချက်မှာဖော်ပြထားချက်အရမြောက်ကိုရီးယားကလက်တလောပြုလုပ်ခဲ့တဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုဝန်ကြီးနှစ်ဦးစလုံးကရှုံချလိုက်ပြီး မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုလုံးဝနောက်ကျောင်းပြန်မလည်နိုင်အောင်လှည့်လွှတ်လိုက်ဖို့တောင်းဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကကွယ်ရေးအတွက်အမေရိကန်ဘက်ကအခိုင်အမာတာဏိဌာန်ချထားတာကိုထပ်ပြီးတော့အတည်ပြုလိုက်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။စစ်ဘက်ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုမေလနောက်ပိုင်းဒါမှမဟုတ်ဇွန်လအစောပိုင်းမှာကျင်းပဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုတောင်ကိုရီးယားဘက်ကပယ်ချခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ဟာနျူကလ িয়ার အစီအစဉ်ဖျက်သိမ်းဖို့မဟုတ်ဘဲနိုင်ငံတကာကချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုတွေကိုအနောက်ရှက်ပေးဖို့နဲ့လူလူရဲ့အမြင်တွေကိုကွဲကွဲပြားပြားဖြစ်သွားအောင်လုပ်ဖို့ရာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကဆိုပါတယ်။1950ခုနှစ်အစောပိုင်းစစ်ပွဲကာလအပြီးကမ္ဘာမှာနေကြာဆောင်တပ်အထူးထပ်ဆောင်ချထားတဲ့တောင်မြောက်ကိုရီးယားနိုင်ငံဟာယာယီစစ်ပြေငြိမ်းမှုရခဲ့ပေမဲ့လည်းငြိမ်းချမ်းရေးသဘောတူစာချုပ်တော့မရခဲ့ပါဘူး။မြောက်ကိုရီးယားရဲ့ချင်းချောင်းမှုကိုဟန်တာနိုင်ဖို့တောင်ကိုရီးယားမှာအမေရိကန်တပ်သား 28,500 ကိုဆေးလွှတ်ထားပါရဲ့ရှင်။
อิสราเอลเนี่ยปาเลสไตน์ปริปักขะကိုဖြည့်ရှင်းနိုင်မှာဆိုရင်အပြုသဘောဆောင်တဲ့အကြံဉာဏ်တွေလိုအပ်တယ်လို့အမေရိကန်ကာကွယ်ရေးဒီခေတ်မှာခင်ဗျာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ကယ်ရီကစနေနေ့မနက်ကပဲရစ်မြို့မှာပြည်သက်နိုင်ငံသားရေးဝန်ကြီးဂျင်မော့ခ်အရီယော့စ်နဲ့တွေ့ဆုံပြီးမွန်ဂိုလီးယားနိုင်ငံကိုမထွက်ခွာခင်မှာအဲ့လိုမှတ်ချက်ပြုပြောကြားသွားတာပါ။ဆက်လက်ပြီးဖြစ်ပွားနေတဲ့အရှေ့လက်ပိုင်းဒေသပရိပက္ခကိုပြည်လည်နိုင်မဲ့အဖြေတစ်ခုအတွက်အခုနှစ်ကုံဆုံးချိန်မှာနိုင်ငံတကာကြီးလာခံတစ်ခုကိုအတူတကွစီစဉ်ကျင်းပကြဖို့ပြင်သစ်နိုင်ငံရဲ့ကမ်းလှမ်းချက်ကိုလက်ခံထားတဲ့နိုင်ငံပေါင်း20ကျော်ကဝန်ကြီးတွေနဲ့အတူဝန်ကြီးဂျွန်ကယ်ရီဟာပဲရစ်မြို့ကိုရောက်နေတာပါ။နှစ်နိုင်ငံပူးတွဲတည်ရှိရေးနိလန်ကသာလျှင်အရှေ့လက်ပိုင်းဒေသမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိတဲ့တည်ငြိမ်ရေးကိုတည်ဆောက်နိုင်လိမ့်မယ်လို့မစ္စတာကယ်ရီကတောက်ကြနေကပြောသွားတာပါ။အခုလက်ရှိဖြစ်နေတဲ့အခြေအနေတွေအရတော့ဒီနှစ်နိုင်ငံပူးတွဲတည်ရှိရေးအခြေအနေရောက်လာဖို့အထောက်အကူဖြစ်ဘူးလို့ပေါ်ဝင်ဆွေးနွေးသူတွေကသုံးသပ်ပါတယ်။အခုလက်ရှိဖြစ်နေတဲ့အခြေအနေဟာရေရှည်အကျုံးမဖြစ်တဲ့မှုရှိဘူးလို့လည်းပါဝင်သူတွေကပြောပါတယ်။တကယ့်မြေပြင်ပေါ်ကလှုပ်ဆောင်ချက်တွေအထူးဖြင့်ဆက်ဖြစ်နေတဲ့အကြမ်းဖက်လုပ်ရတဲ့နောက်ထပ်အခြေချနေထိုင်ရေးလှုပ်ဆောင်ချက်တွေဟာအစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူတကွတည်ရှိရေးအလားအလာကိုထိခိုက်စေတယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมิดา25กิโลเฮิร์ตซ์1765ไลโดมิดา32กิโลเฮิร์ตซ์9325ไลโดมิดา57กิโลเฮิร์ตซ์985เนี่ยสนีเนตะเน็งกรณีတွေမှာไลเลมิดา190กิโลเฮิร์ตซ์1905တို့ကနေလဲထုံနေပေးနေပါတယ်ရှင
်ဖီယိုအင်းမြန်မာဘိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားနိုင်ငံတွင်အကူအညီတွေအရေးတကြီးလိုအပ်နေတဲ့နေရာတွေကိုအစာအသောက်ဆေးနဲ့တခြားအထောက်အပံ့ပစ္စည်းတွေကိုလေကြောင်းကနေချပေးဖို့အဆင့်အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောပါရယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီတွေကိုစပြီးတော့မပေးခင်ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ကိုစောင့်နေရပါသေးတယ်။စစ်တမ်းသင့်ဆီးရီးယားနိုင်ငံတွင်ကဒေသ16ခုပေါ်ကိုအကူအညီတွေလေကြောင်းကနေချပေးမဲ့လေရင်တွေပြန်တန်းခွင့်ပြုဖို့ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ကိုတောင်းဝန်ထားတယ်လို့ကမ္ဘာစာနာရိက္ခာအစီအစဉ် WFP ကပြောပါရယ်။တချို့ဒေသတွေကိုမြေပြင်ကနေသွာလာလို့ရနိုင်ပေမဲ့လည်းခွင့်ပြုချက်ရရင်ရဟတ်ရင်ဒါမှမဟုတ်လေရင်တွေကိုအသုံးပြုပြီးတော့အကူအညီတွေချပေးသွားမှာဖြစ်တယ်လို့ WFP ကပြောပါရယ်။ကုလသမဂ္ဂကကမကထပြုပေးတဲ့အကူအညီပေးပို့မဲ့အစီအစဉ်တွေကိုဒေသတွေနဲ့ဆီးရီးယားအကူအညီပေးရေးနိုင်ငံတကာအဖွဲ့အများစုပါဝင်လုပ်ကိုင်နေတာဖြစ်ပါရယ်။အဲ့ဒီအုပ်စုကိုကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့ရုရှားတို့ကဦးဆောင်ထားတာပါ။လူသားချင်းစာနာမှုအကူအညီတွေကိုလေကြောင်းကချပေးမဲ့လုပ်ငန်းတွေမစတင်ခင်ဆီးရီးယားအစိုးရရဲ့ဖြတ်တန်းခွင့်ပြုမိန့်ကိုစောင့်ဆိုင်နေတယ်လို့လန်ဒန်ကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA အရာရှိက VOA ကိုပြောပါရယ်ဖြတ်တန်းခွင့်ရဖို့ဒေတာရင်းက OCHA ကနေဆီးရီးယားအာဏာပိုင်တွေကိုတက်ရိုက်တင်ပြထားတယ်လို့ဆိုပါရယ် WFP ကသွားဖို့မြန်မာထားတဲ့တပ်တွေဝန်ရံထားတဲ့ဒေတာ15ခုကိုအကူအညီတွေပေးနိုင်ဖို့မြေပြင်ကနေသွားလာခွင့်မရခဲ့ရင်ရဟတ်ရင်ကတခုတည်းတော့အလားအလာဖြစ်နေတယ်လို့လည်းဆိုပါရယ်
ဒီနေ့ဟာတရုတ်နိုင်ငံမှာចောင်းသားတွေဥဆောင်ပြီးဒီမိုကရေစီရေးဆန္ဒပြတောင်းဆိုတဲ့လှုပ်ရှားမှုတွေကိုစင့်အားသုံးပြီးနှိမ်နင်းခဲ့လို့တွေးစွန့်ခဲ့တဲ့တရန်နမင်ရင်းမြင့်ရေခင်28နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီနေ့မှာဘေကျင်းမြို့တရန်နမင်ရင်းမြင့်တဝိုက်မှာလုံခြုံရေးတွေအထူးတင်းကျပ်ထားကြတာကြောင့်ဒီဖြစ်ရပ်ဟာတရုတ်ကွန်မြူနီကောင်းဆောင်တွေကြားမှာအထူးမခံတဲ့ကိစ္စဖြစ်ရှိနေစေဆိုတာကိုညွှန်ပြနေပါတယ်။ဘေကျင်းမြို့ရဲ့အလဲကအလွန်ကြီးမားကျယ်ပြန့်ပြီးအများပြည်သူအတွက်နေရာတစ်ခုဖြစ်တဲ့ဒီရင်းမြင့်ရဲ့အနီးပတ်ဝန်းကျင်ကိုလာရောက်တဲ့သူတွေကိုရဲတွေကအိတ်တွေကိုရှာဖွေပြီးတပ်သေးကံကပ်ပြားတွေကိုလည်းစစ်ဆေးနေပါတယ်။ဒီရင်းမြင့်ထဲမှာ1989ခုနှစ်ကကျောင်းသားလူငယ်တွေအလုပ်သမားတွေနဲ့တာမန်ပြည်သူလူတွေစုဝေးပြီးနိုင်ငံရေးပြောင်းလဲမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။
ပြင်သစ်နိုင်ငံပါရီမြို့မှာနှစ်ပေါင်း35နှစ်တွင်အဆိုအဝါဆုံးရေကြီးရေရှမ်းဖြစ်ပြီးတော့စိမ့်မြစ်တွင်ဒီကနေ့စနေနေ့မှာတော့ရေတွေပြန်ကျစပြူလာပြီလို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်။ဒါပေမဲ့လည်းပုံမှန်ရေအမြင့်ကိုပြန်ရောက်ဖို့ရပ်ပေါင်းဆက်ချီကျနိုင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။စိမ့်မြစ်တွင်ပုံမှန်ထက်15ဘီအထိရေတက်ခဲ့တာပါ။တရင်တပကြအောင်မိုးကြီးသွားတာကြောင့်ပြင်သစ်ဂျာမနီ၊ရူမေးနီးယား၊ဘယ်လ်ဂျီယံနိုင်ငံတွေထက်ကတချို့ဒေသတွေမှာစိုးစိုးဝါးဝါးရေကြီးရေရှမ်းဖြစ်ပြီးတော့လူ16ဦးသေဆုံးသွားပြီးတော့လူတချို့ပျောက်ဆုံးနေဆဲဖြစ်ပါရယ်
။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့အကြီးအကဲဟောင်းဆက်ဘက်တလာနဲ့စားတဲ့ရာရှိနေဦးတော်ဟာ9နှစ်တာကာလအတွင်းမှာလာဇာရီနဲ့စုချင်းငွေစုပေါင်းဒေါ်လာတန်း80ဘူးယူခဲ့ကြတယ်လို့ FIFA ကပြောလိုက်ပါတယ်။ဘက်တလာနဲ့အတွင်းမူဟောင်းဂျယ်ရမီဗယ်ကာနဲ့ဘန်နာယီညွန်ကြိုင်မူမာကတ်စ်ကတနာတို့ဟာသူတို့ဘာသာချမ်းသာကြွယ်ဝအောင်2017နဲ့2015ခုနှစ်အထိပူးပေါင်းလုပ်ကောင်ခဲ့ကြတယ်လို့ FIFA ရဲ့ရှင်းလင်းတွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့ FIFA ဌာနချုပ်ကိုရဲတွေကဝင်ရောက်စီးနှင်းပြီးစုံစမ်းစစ်ဆေးအတွက်တပ်တွေထောက်ထားတဲ့ရှာဖေးပြီးတဲ့နောက်တနေ့မှာပဲဖြစ်တဲ့တောက်ကြနေ့မှာပဲစုံစမ်းစစ်ဆေးမှုအသေးစိတ်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ချင်ညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ပြည်တော်စုငင်းချင်းရင်ညီလာခံနဲ့ဆိုင်တဲ့သတင်းကိုပြပါကြပါမယ်။ပြည်တော်စုငင်းချင်းရင်ညီလာခံ27ရာစုပင်လုံကိုအခုနှစ်ဩဂတ်လနဲ့စက်တင်ဘာလလောက်မှာကျင်းပနိုင်ဖို့စီစဉ်ထားကြောင်း NCA နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရေးဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့ညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကပြောကြားခဲ့ပါတယ်။အပြစ်ခတ်ရေးဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်တိုင်းရင်းသားနိုင်ငံရေးညီနိုင်စုနေရေးအဖွဲ့ DPN နဲ့ NLD အစိုးရကဖွဲ့စည်းထားတဲ့ပြည်တော်စုငင်းတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံကြိုတင်ပစ္စည်းအဖွဲ့တို့ဂျွန်လ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝန်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရေးဆေးရေး NCA သဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရရဲ့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီတို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာပါအစိုးရကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးစဉ်27ရာစုပင်လုံညီလာခံကိုလာမယ့်ဩဂုတ်လနဲ့စက်တင်ဘာလဝန်းကျင်မှာစတင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကပြောကြားခဲ့တယ်လို့ DPN ဒုတိယအဖွဲ့ခေါင်းဆောင်တစ်လည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဗိုလ်ချုပ်ဆိုင်ထူးကပြောပါတယ်ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းတဲ့အခါဗိုလ်ချုပ်ဆိုင်ထူးကအခုလိုစပြောပါတယ်
ကျွန်တော်တို့နိုင်ငံတော်ဆွေတော်တော်ဆန်းသူကြီးဆက်မတဲ့ညီဆန်းပေါ်စီကိုတို့လာချပေးတယ်ခင်ဗျလက်မမရေးထွက်ဖွဲ့တယ်ရောအကုန်လုံးပေါ်ရေးအတွက်ကိုကျွန်တော်တို့ကဆွေးနွေးတယ်ခင်ဗျတပေါ်ထားရလို့ကျွန်တော်လည်းလက်ခံတယ်ကြိုဆိုရဲအကြောင်းပြန်ကြားတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့အရင်အစိုးရဒီဦးသိန်းစိန်အစိုးရလက်ထက်မှာအကောင့်ထဲပေါ်ခဲ့တဲ့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရဆဲသဘောတူညီချက်ဆိုတာကတော့ဘလို့ဖြစ်သွားပြီလဲခင်ဗျအဲ့ဒီမှာလက်မှတ်ထိုးခဲ့တဲ့အဖွဲ့တွေရောမထိုးတဲ့အဖွဲ့တွေရောရှိနေတော့အဲ့ဒီအဆင့်ကိုကြော်ပြီးတော့တဆင့်ကြော်ပြီးတော့နောက်တဆင့်ကိုသွားတော့မယ်အဲ့ဒါကိုတင်းထားခဲ့တော့မယ်ဆိုတဲ့ပုံစံကဘလို့သွားကြမှာလဲခင်ဗျ
သူတို့ပြောတာကတော့လက်မှတ်ထိုးတဲ့လူရောမထိုးတဲ့လူရောဂျန်တဲ့မင်္ဂလာတို့အဖွဲ့တို့အေအေတို့ဘလောင်တို့အာကိုကောင်တော့တပါတဲ့ပါနဲ့အောင်ကျွန်တော်တို့ကလက်ဆွဲခေါ်သွားမယ်လို့ဒီတုံးဖွဲ့ကျွန်တော်ဆွေးနွေးမယ်လို့အဲ့ဒါပြောတယ်ကမနေ့ကအ
ဲ့တော့ဒါကိုဘလောက်မြန်များအကောင့်ထဲပေါ်ကြမယ်အဲ့ဒါအဲ့ timeline ရောပို့ချို့တို့တတ်မှတ်ထားတာရှိသလားဘလောက်များဘယ်အဆင့်မှာဘလို့ဘယ်အချိန်မှာဘလောက်ဆင့်ပြီးအောင်လုပ်ကြမယ်ဆိုတာမျိုးဆွေးနွေးပါလား
ဒေါက်တာတူမိုးဝန်ကျော်ကကျွန်တော်တို့3လတူမပြအောက်ကဆက်စက်တင်ဘာလထိတို့ခင်နိုင်လို့ကျွန်တော်စူးစမ်းမယ်လို့ပြောတယ်ခင်ဗ
ျဒီဟိုပင်လုံးကြီးလာကန်အောင်လားခင်ဗ
ျဟုတ်ကဲ့ပင်လုံးကြီးလာကန်ခင်ဗျနိုင်ငံရှင်ဘွားကော
ဟုတ်ကဲ့နောက်တစ်ခုကဗိုလ်ချုပ်တို့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအမြင်သဘောထားကိုလည်းကျွန်တော်ပုံဝင်လင်းလေးကြားသိချင်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ကျွန်တော်တို့ကြားနေရတာကဒီ27ရာစုပင်လုံညီလာခံဆိုတော့ခေါင်းစဉ်တက်တာဟာနည်းနည်းစောတယ်ဒါမှမဟုတ်လဲဆန္ဒစောလုံးကကြားတယ်ဟိုဘာဖြစ်လို့လဲဆိုတော့လက်မှတ်ထိုးထားဟိုအပြစ်ကမရသေးတဲ့အဖွဲ့ရှိသလိုရတဲ့အဖွဲ့ရှိတယ်ရှင်းပြောရရင်တော့ဒီဗိုလ်ချုပ်တို့ရှမ်းပြည်ထဲမှာကိုကအခုကတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေတယ်လူတို့ကထွက်ပြေးနေကြတယ်အဲ့အချိန်မှာငင်းကြိုင်းစကားပြောတယ်ဆိုတာနည်းနည်းတချို့လူတွေအမြင်မှာဟိုတိုင်းရင်းသားတွေပေါ့နော်ခံနေရတဲ့လူတွေအမြင်မှာဒါလက်တွေ့မကြတဲ့သဘောမျိုးဖြစ်နေတော့ဗိုလ်ချုပ်တို့ရောဘယ်လိုမြင်တယ်လဲ27ရာစုဆိုတဲ့နာမည်တက်ပြီးလောက်တာဟာဖြစ်နိုင်ခြေရှိသလားဟိုစိုးစောတချို့မြင်နေကြသလိုဟိုဆန္ဒစောလွန်ရရောက်နေသလား
မနက်ခင်းမှမေးတာတော့ကျွန်တော်လည်း SSPP နဲ့တင်ပြတယ်ခင်ဗျသူတင်ပြဆိုတော့နာစတိပြုံးညီလာခံကို ကျွန်တော်တို့လူမျိုးစုအနေနဲ့တွေ့တာကတော့1989ခုဖေဖော်ဝါရီ12ရက်မှာကျွန်တော်တို့ပို့ချုံဆောင်ရောအဆန်းတော်ပါရောတချင်ရောဆန်းရောစုပေါင်းထိုးတဲ့လက်မှတ်ကိုအပြည်သူ့အချုပ်ပြုံးကတိရလက်မှတ်ကိုလက်မှတ်ကိုကျွန်တော်တို့ပို့ချုံဆောင်ကအကောင်အထည်မပေါ်ရပဲနဲ့ဆုံးဆုံးသားတဲ့အတွက်ကြောင့်ဒီဆုံးသားတဲ့အကြောင်းကျန်တဲ့ဓမီပြတော်တော်ဆန်းစုကြည်တော်သူ့အဖေလှူထားတဲ့ဒီလိုမှုပြင်ကိုတိကိုဆက်လက်အကောင်အထည်ဖော်နိုင်ရန်သူလည်းတော်ဝင်ရှိတဲ့ကြောင်းသားကြောင့်မလို့ကျွန်တော်မျော်လင့်တောင်းတကားတော့သူ့အဖေလှူထားတဲ့ဒီလိုမှုကိုထပ်မံပြီးအတိမပြည့်ရေးကိုဖြစ်နိုင်တော့ပိုကောင်းလေလို့ကျွန်တော်အဲ့လိုတန်ပြောလို့တစ်ချက်ခမရနောက်တစ်ချက်ကျတော့ဒီလိုညီရခန်းနိုင်ငံရေးပတ်လို့ဖတ်တော့ကိုဖြစ်နိုင်တော့နိုင်ငံတော်ဆွားနေတဲ့တပီလုံးအတိုင်းအတာဆက်ဆဲလုပ်ပေးပါကျွန်တော်ချမ်းပြင် SSA SSTP နဲ့မှာတက်ပေါ်ဖြစ်တဲ့ကြောင့်မလို့အာဆက်ဆဲရောအတိကတက်ဆဲပါနိုင်ငံရှင်နိုင်ငံဖို့အစွာပတ်နေပြညာပေးပါဆက်ဆဲပြညာတဲ့ကျွန်တော်တောင်းဆိုတယ်ဆိုတော့အမလေးအဲ့လိုရှိတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီဒေါက်တာတင်မျိုးဝင်းတို့ဘက်ကတုံ့ပြန်ချက်ကရောဘယ်လိုရှိပါလဲခင်ဗ
ျတုံ့ပြန်ချက်ကဟုတ်ကဲ့ဒီကိစ္စကျွန်တော်တို့အင်္ဂါတော်ဆွာကိုတက်တင်ပြမယ်တောင်ဆန်းချို့ကိုတက်တင်ပြလို့ပြောတာကနေ
ပြည်တော်စုညီညာရေးညီလာခံ21ရာစုပင်လုံဖြစ်မြောက်ရေးကော်မတီနဲ့ DPN လက်နက်ကန်တိုင်းရင်းသားအဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့လာမယ့်သတင်းပတ်နှစ်ပတ်လောက်မှာထပ်မံတွေ့ဆုံဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုယ်စားအွန်လိုင်းပြောပြသွားတာဖြစ်ပါတယ် VOA ကနေစနေညဘက်သတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့စနေညပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမယ့်အချိန်ရောက်လာပါပြီ။သတင်းတော်မဆုကဏ္ဍကိုမတင်ဆက်ခင်မှာမြန်မာတခွင်အစီအစဉ်ကိုအလှည့်ပေးကြပါတယ်။မြန်မာနိုင်ငံမှာလူငယ်တွေစာဖတ်ဝါသနာပါလာစေဖို့အတွက်ပရဟိတစာကြည့်တဲ့သုံးခုကဥဆောင်ပြီးလူစုလူဝေးများတဲ့နေရာတွေမှာစာဖတ်လာအောင်စီရင်လှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။လူစီကားတဲ့နေရာမျိုးတွေမှာကလေးငယ်တွေအတွက်စာဖတ်ဖို့နေရာဆေးရောင်ချတဲ့နေရာတွေဖန်တီးပေးတာမျိုးလူကြီးတွေအတွက်နှစ်သက်ရာစာအုပ်တွေဝယ်ယူနိုင်တာမျိုးကိုတနိုင်တစ်ပိုင်းလုပ်နေကြတာဖြစ်ပါတယ်။မေလကုံပိုင်းကပဲရန်ကုန်မြို့လယ်ကမဟာဗန္ဓလပန်းချီမှာစာဖတ်ကြအောင်ဆွဲဆောင်တဲ့လှူရှားမှုကိုကိုယ်တိုင်သွားသတင်းယူထားတဲ့ကိုထက်အောင်ကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ကလေးလူငယ်တွေအပါအဝင်လူကြီးလူငယ်မရွေးမြန်မာစာပေကိုချစ်မြတ်လို့ပြီးစာဖတ်လာအောင်အတွက်တပြေးစာကြည့်တိုက်ပကြင်းစာကြည့်တိုက်နဲ့ဒီညောင်မေတ္တာစာကြည့်တိုက်သုံးခုလိုပါဥဆောင်ပြီးတော့ရန်ကုန်မြို့မြို့တော်ခန့်မှနေပေးမှာရှိတဲ့ဒီမဟာဗန္ဓုလပန်းချီနယ်မှာဟော်ပြရှင်းပွဲတွေပြုလုပ်နေပါတယ်ဒီပွဲမှာဆိုရင်ကလေးသူငယ်တွေအတွက်ပကြီးဆွဲပြိုင်ပွဲတွေဆေးရောင်ချေပြိုင်ပွဲတွေအပါအဝင်လူကြီးလူငယ်မြေအားလုံးဖတ်နိုင်တဲ့စာအုပ်မျိုးစုံကိုလည်းခင်းချစ်ပြသထားပါတယ
်
ဒီပွဲလို့ရတဲ့အကြောင်းရင်းကိုတော့တပြေစာကြည့်တိုက်ရဲ့တာဝန်ခံကိုမောင်စောကအခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံမှာကလေးတွေလူငယ်တွေစာဖတ်အားတွေအရန်ငဲလာတယ်ကြာလာတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ဘယ်လိုမြင့်တင်မလဲဆိုပြီးတော့ကျွန်တော်တို့စဉ်းစားတဲ့အချိန်မှာကျွန်တော်ဗက်ပေါင်းဆောင်ကမြင့်တင်မှုလိုအပ်တယ်အဲ့ပြည်သူတွေရှေ့မှာပြည်သူတွေအထက်မှာသွားပြီးတော့လဲစာဖတ်ဖို့ဟိုတိုက်တွန်းဖို့လိုအပ်တယ်ဆိုတဲ့အမြင်လေးနဲ့ကျွန်တော်တို့ဒီပွဲကိုလုပ်ဖြစ်တာဖြစ်ပါတယ
်မြန်မာနိုင်ငံကတက္ကသိုလ်ကျောင်းသားကျောင်းသူတွေအပါအဝင်လူငယ်အများစုကဦးဆောင်ပြီးလုပ်တဲ့ဒီအစီအစဉ်မှာစာဖတ်တာကိုဝတ်သနာပါစေဖို့ကလေးငယ်တို့စိတ်ကြိုက်ဖြောပြေးအစီအစဉ်တွေလည်းပါဝင်ပါတယ်ဒါပြင်ဒီစီဇန်ကိုစိတ်ဝင်စားတဲ့တခြားစာကြည့်တိုက်တွေကိုလည်းစာအုပ်လူတန်းတာတွေလည်းရှိပါတယ်။လွန်ခဲ့တဲ့နှစ်ခန့်ကလေးကရန်ကုန်မြို့တွင်းမှာဒီစီဇန်ကိုစတင်ခဲ့ပြီးအခုဆိုရင်စင်ကြီးဖုံးရက်ွက်တွေကအစရန်ကုန်မြို့လူစုလူဝေးများရာနေရာတွေမှာလည်းတစ်နှစ်ကိုအနည်းဆုံး5ချိန်လောက်လှုပ်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီစီဇန်ကိုစလုပ်တဲ့အချိန်ကကြုံတွေ့ခဲ့ရတဲ့အတွေ့အကြုံကိုတော့ကုမောင်စောကအခုလိုပြန်လည်ဝေမျှပါတယ်။
လုံးရတဲ့နှစ်နှစ်လောက်ကကျွန်တော်စလုတ်လုတ်ချင်းတပွဲနှစ်ပွဲဆိုရင်ရငင်းစာတာရှိမှာဘာကြုံရလဲဆိုစာဖတ်ကြပါဆိုကျွန်တော်စာအုပ်တွေကိုဟိုခင်းချင်းပြတတ်ထားတယ်ကလေးတွေကိုဟိုကျွန်တော်တို့ကနေပြီးတော့ပြတတ်တယ်ပေါ့ဒါပေမဲ့ကလေးတွေကမိဘကလေးတွေကလှမ်းကြည့်ပြီးမယ်မိဘတွေကလက်ဆွဲပြီးတော့ပေါ့နော်ဖျက်ကျော်သွားတာဒီကိုပဲကျွန်တော်တို့တော်တော်များများကြုံရတယ်ဒါပေမဲ့တစ်ခါနှစ်ခါပေါ့တော့ကျွန်တော်တို့ဇွဲနဲ့မလျှော့ဘဲနဲ့ဆက်လုတ်တယ်ကျွန်တော်တို့ကနောက်ကတချင်းတွေဆူပြတယ်ကပြတယ်ကလေးတွေလာဖို့အတွက်ပေါ့နော်ကလေးတွေပကြီးဆွဲဖို့လည်းရှိပါတယ်ဘာညာပေါ့နော်ကျွန်တော်တို့အဲ့လိုပဲပေါင်းစုံအားနေပြီးတော့စိတ်ဝင်စားအောင်လုပ်ပြတဲ့အချိန်မှာကလေးတွေကနေပြီးတော့မိဘလက်ကိုဆွဲပြီးတော့ကျွန်တော်တို့စီကိုရောက်လာကြတာများတယ်အဲ့လိုနေနေနဲ့ပေါ့နော်ကျွန်တော်တို့ဒီလိုလုပ်မယ်လို့အတန်ကြားတာနဲ့ကလေးမိဘတွေကလေးတွေကနေပြီးတော့လာရောက်ပူပေါင်းပါဝင်တဲ့အထိကိုဟိုကျွန်တော်တို့တိုးတက်လာတာတွေ့ရပါတယ်
မေလ28ရက်နေ့ကပြုလုပ်ခဲ့တဲ့ဒီပွဲကိုအင်တာနက်ကတွေ့ပြီးစိတ်ဝင်စားလို့လာကြည့်ပြတဲ့မနန်းຫນွေဝေဖြိုးနဲ့ဒေါ်မြင့်မြင့်ဆွေတို့ရဲ့အမြင်က
တရားတော့ဟိုအရန်ကောင်းတဲ့ program တစ်ခုပေါ့နော်။ဘာဖြစ်ဖြစ်ဒီ campaign လေးလှုပ်လိုက်တဲ့အတွက်ကလေးတွေလည်းစာပေကိုပို့ပြီးတော့စိတ်ဝင်စားသွားနိုင်တယ်။ပြီးလို့ရှိရင်ဒါကလူကြီးတွေအားလုံး တိုက်တိုက်ဝန်နဲ့စုပြီးလုပ်တဲ့အခါကျတော့ပို့ပြီးတော့လည်းစင်တီတယ်လို့ထင်ပါတယ်ပြီးတော့ဟိုစာကြည့်တိုက်တွေပါနေပတ်သက်ပြီးတော့ဘ ഹു သူရရှိလို့လည်းလူတွေဆိုလို့ရှိရင်လည်းဒီစာကြည့်တိုက်အတိုက်ဝန်ကရှိတဲ့လူကြီးတွေဒီနေရာမှာတွေ့ပြီးတော့အကြံဉာဏ်တွေတောင်းနိုင်တဲ့အတွက်ပို့ပြီးထိရမှုရှိတယ်လို့ထင်ပါတယ်ရှင
့်မြို့နယ်တိုင်းမြို့နယ်တိုင်းမှာပန်းချံလေးတွေရှိမယ်ဆိုဒီလိုပွဲလေးတွေဟာစနေတနင်္ဂနွေဒီလိုနေ့တွေမှာအများအားဒီလိုလေးတွေရှိတယ်ဆိုကလေးတွေကစာကြည့်တိုက်နဲ့မိတ်ဆက်ပြီးသားဖြစ်မယ်စာကြည့်တိုက်ကိုသွားချင်တဲ့အာသီသားတွေဖြစ်လာမယ်စာကြည့်တိုက်ကို view site လာမယ်သူတို့နဲ့အတူတူမိဘတွေပါလာတယ်မိဘတွေကလည်း view site လာမယ်စာဖတ်ဖို့ကိုသတိရသွားမှာပေါ့တာရယ
်ဒီပွဲကိုတခြားကလေးငယ်တွေနဲ့အတူလာရောက်ပြီးပွဲရဲ့အစီအစဉ်တွေမှာပါဝင်ဆင်နွှဲဖြစ်တဲ့စစ်ထမတန်ကျောင်းသားမောင်မြမင်းဟန်ပြောတာက
အလိုက်သားလာတာဒီမှာကျွန်တော်ဦးလေးကစိုင်ဖွင့်လာတာအကျောဒီပါလေအကျောပြင်နေစိုင်ဖွင့်လာတာအဲ့ဒါနဲ့ကျွန်တော်ကလိုက်လာတာကျွန်တော်ဦးလေးနဲ့လိုက်လာရင်ဒီဘန်နူကဘန်ညာကိုကျွန်တော်ကလာဆော့တာလာဆော့နေရင်ဒီမှာဒီကမပါလေတော့မသိဘူးမပုံစံရောဘာလို့တွေ့လို့ဆိုတော့ဝင်လာတာဝင်လာရင်လည်းဒီမှာအင်းနဲ့တွေ့ပြီးမစာဦးယူလိုက်တယ်မရဖပြမယ်ဆိုလို့ကျွန်တော်တို့ကလာပြီးတော့နားထောင်တာအဲ့ဒါ
အခုလိုမျိုးပွဲတွေလှုပ်လာပြီမလို့တစ်ဖက်မှာလည်းမြမလူငယ်တွေစာဖတ်မှုအားနည်းလာတာကြောင့်ဝေဖန်မှုများစွာရှိပါတယ်။လူငယ်တွေစာအုပ်ဖတ်တာနည်းလာတာဟာရန်ကုန်မြို့အပါအဝင်မြို့ကြီးပြည်ကြီးတွေကလက်လက်မီယာနေရာတွေမှာစာကြည့်တိုက်တွေတဖြည်းဖြည်းနှေးပါလာတဲ့အတွက်ကြောင့်လည်းဖြစ်နိုင်တယ်လို့ပြောဆိုမှုတွေလည်းရှိတာပါ။ဒါပြင်အရင်ဆိုအပ်ဆက်ဆက်လက်ထက်ကျင့်သုံးခဲ့တဲ့ပညာရေးမှာအလွတ်ကျက်စနစ်ကိုသာရှည်တန်းတင်ခဲ့တဲ့အတွက်ကြောင့်မလို့လူငယ်တွေအနေနဲ့စာကြည့်တိုက်တွေကိုအလေးထားရမယ်ဆိုတဲ့အလေးထားအားနည်းခဲ့တယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိပါတယ်။ဒီလိုအကြောင်းရင်းများစွာတွေကကိုမောင်စောရဲ့အမြင်ကတော့ဒီလိုပ
ါစာအုပ်ထုတ်ဝေမှုနယ်ပါလို့စာကြည့်တိုက်တွေနယ်ပါစာကြည့်တိုက်တွေနယ်ပါတော့စာဖတ်အားတွေယောနေစာဖတ်အားတွေယောနေတော့စာကြည့်တိုက်ကမရှိစာကြည့်တိုက်ကမရှိတော့စာအုပ်ဆိုင်တွေကမရှိတော့စာအုပ်ထုတ်ဝေမှုမှလည်းအာမကောင်ဖြစ်လာတာပေါ့နော်ဒါကတော့ကျွန်တော်တို့ဒီဘယ်လိုဆက်ဆက်နေတဲ့အကြောင်းအရာတွေပါပဲအဓိကကတော့ကျွန်တော်တို့ပညာရေးစနစ်နဲ့လည်းအများကြီးဆိုင်မယ်ထင်တယ်စာကြည့်တိုက်ကဒီစာအုပ်စာပေနဲ့ကျွန်တော်တို့တင်ရုံးညွတ်နဲ့ဆက်ဆက်ထားမယ်ဆိုရင်ကျွန်တော်တို့ဒီစာကြည့်တိုက်တွေစာပေထုတ်လုပ်မှုတွေဘောနော်စာဖတ်အားတွေဟာလိုလိုနေရင်ကောင်းလာမှာပါအဓိကကျွန်တော်ပြောချင်တာကတော့ကလေးတွေစာဖတ်ဖို့ဘောနော်လူတွေစာဖတ်ဖို့ကလေးဘဝစာတင်ကြောင်းကနေစပြီးသင်ပေးရမယ့်အရာလို့မြင်ပါတယ
်အင်တာနက်ကိုတွင်တွင်ကျကျအသုံးပြုလာတဲ့မြန်မာလူငယ်တွေရဲ့ကြားမှာစာအုပ်ကန်ပြီးစာအုပ်ဖတ်မဲ့အစားမိုဘိုင်းဖုန်းကိုသာအာရုံထားပြီးသုံးလာကြတာပါခေစီချောင်းကိုတားမြစ်ဖို့မဖြစ်နိုင်တာကြောင့်တစ်ခုနဲ့တစ်ခုဟန်ချက်ညီညီလှုပ်ဆောင်နိုင်ဖို့လိုတယ်လို့ကိုမောင်စောကပြောပါတယ်ဒါကြောင့်လေကလေးလူငယ်တွေစိတ်ဝင်စားနိုင်တဲ့စာအုပ်တွေကိုမိုဘိုင်းဖုန်းကဖတ်နိုင်အောင်ဆောင်ရွက်ပေးတယ်လို့အကြံပေးပြောဆိုမှုတွေလည်းရှိပါတယ်။ဒါ့အပြင်မိဘတွေကလည်းကလေးငယ်တွေပြင်ပစာဖတ်တာကိုအားပေးဖို့လိုတယ်လို့ပြောပါတယ်။စာအုပ်စာပေလူမိတ်ဆေဆိုတဲ့အတိုင်းပဲလူငယ်တွေကြီးထက်ဖို့စာဖတ်လာဖို့အတွက်လူကြီးတော်တော်များများကတိုက်တွန်းနေကြတာပါ။ဒါ့အပြင်ရင်ကျေးတဲ့လူပေါင်းအတိုင်းအဝန်တစ်ခုတည်ထောင်နိုင်ဖို့ကလေးဘဝကလေးကစာပေကိုချစ်မြတ်လုပ်ပြီးစာကြည့်တိုက်ကိုမှန်မှန်သွားတယ်လို့တိုက်တွန်းပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျာ။ကျွန်တော်ထားအောင်ပါခင်ဗျာ။
ကိုထောင်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းတော်မတ်စုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလုပ်ငန်းတိုးတက်ဖို့ကြိုးစားနေကြချိန်မှာမြန်မာရွာရင်ချင်းမှုအမွေအနှစ်တွေကိုပြသပြီးဆွဲဆောင်တာခဲ့တာနဲ့ပတ်သက်လို့အငင်းပွားပွဲကိစ္စတချို့လက်တလုံးမှာဖြစ်ခဲ့ပါတယ်။ရင်ချင်းမှုကိုအဓိကအခြေခံတဲ့မြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလုပ်ငန်းမှာလုပ်ငန်းဖွံ့ဖြိုးအောင်ဆောင်ရွက်တဲ့တစ်ချိန်တည်းမှာပဲမြို့သားရင်ချင်းမှုကိုလည်းထိန်းသိမ်းနိုင်အောင်လို့ဘယ်လိုနည်းလမ်းရှာမလဲဆိုတာကိုဒီသတင်းပတ်ရသတင်းတော်မတ်စုအစီအစဉ်မှာ VOA သတင်းတော်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဒီကနေ့အတွက်ကရန်ကုန်မြို့မှာစီရိုနာဟိုတယ်မှာမြမရိုးရာယဉ်ကျေးမှုကိုပြသဆွဲဆောင်နေနေလဲဝတ်ဆင်ခဲ့တဲ့အချို့ဝန်ထမ်းဝတ်ဆောင်နဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်ခဲ့ပါတယ်။နောက်ဝန်ထမ်းစားအဆောင်ရောင်တွေဝတ်ဆင်ပြီးအချို့ဝန်ဆောင်မှုပေးတဲ့အပေါ်လက်ခံသူတွေလည်းရှိသလိုမြမရိုးရာယဉ်ကျေးမှုကိုသလွဲအသုံးချတယ်လို့ယူဆသူတွေလည်းရှိပါတယ်
။ဟိုတယ်နဲ့ခီးသွွားလုပ်ငန်းမှာသဘာဝပတ်ဝန်းကျင်ကိုအခြေခံလုပ်ကိုင်ကြတဲ့တိုင်းပြည်တွေရှိပေမဲ့မြမပြည်ရဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းကတော့ယဉ်ကျေးမှုကိုအဓိကအခြေခံတာဖြစ်ပါတယ်။ကျေငောင်းဝင်းအဆင့်ရှိစီရိုနာဟိုတယ်မှာလိုပဲနန်းဝန်နန်းစားတွေဝတ်ဆင်စီပြီးမြမရိုးရာယဉ်ကျေးမှုကိုဖော်ထုတ်ပြသပြီးဝန်ဆောင်မှုပေးတာဟာကဘာလက်ခီးတဲ့တွေကိုအံ့ဩမင်သက်သွားအောင်ဆွဲဆောင်တဲ့နီလန်းတစ်ခုတာဖြစ်တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းမြင့်တင်ရေးဥက္ကဋ္ဌဦးဖြိုးဝေရစာပြောပြတာကတော့
စီရိုနာဟိုတယ်မှာဖြစ်တဲ့အဖြစ်အပျက်ကိုပဲအခြေခံပြီးတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ပကံခေဝေစာဝတ်ပြီးကြိုးဆိုတာဒါအမှားရင်တခုမဟုတ်ပါဘူးအဲ့တဲ့ကိုကြိုးဆိုတဲ့ခါမှာပကံခက်ကဝစ်စားနဲ့ဝစ်ပြီးကြိုးဆိုတဲ့အတွက်ပကံခက်မှာဒီလိုမျိုးဟိုဝစ်ဆင်ခဲ့တဲ့ဆိုတဲ့ဟာကဆွဲဆောင်မှုတစ်ခုဖြစ်နေဟလာရန်ကုန်မြို့ကိုလာတယ်စီရိုနာဟိုတယ်ကိုရောက်တယ်5 star hotel တစ်ခု သူ့ရဲ့ပထမဆုံး encounter ပေါ့ခီးသွားလုံကမှာပထမဆုံး impression ကိုပေးတဲ့ခါမှာဟို wow factor ဆိုတာရှိပါတယ်ဟာအော်သွားမယ်ဟာမျိုးဟို apartment မြင်လိုက်တဲ့ခါမှာဟာအရန်လှတာပဲဆိုတာမျိုးစိတ်နဲ့တက်အောင်လုပ်တဲ့ activity တခုပါပဲဒီဥစားတော့
မြန်မာပြည်ရဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းဟာယဉ်ကျေးမှုကိုအခြေခံပြီးမဲ့လဲရှေးဟောင်းနန်းဝန်နန်းစားတွေဝတ်ဆင်ပြီးဇက်စင်ပေါ်မှာဖျော်ပြတာမျိုးကိုလက်ခံပြီးမဲ့ဟိုတယ်မှာအကျူဝန်ဆောင်မှုပေးတာတွေကတော့မဖြစ်သင့်ဘူးလို့စာရေးဆရာချူဦးညူကပြောပါတယ
်မြမယဉ်ကျေးမှုနဲ့ဒီဟိုတယ်လုပ်ငန်းနဲ့ဆက်ဆက်တယ်ဆိုတော့လေတကယ်တကယ်အပြည့်အတိအကျပေးမယ်ဆိုရင်တော့ဒီလိုရှေးခေတ်နန်းဝန်နန်းစားများဝတ်ဆင်ပြီးတော့ဟိုတယ်မှာ service ပေးတယ်ဆိုတာမဖြစ်သင့်ဘူးဆက်စင်ပေါ်ကနေပြီးတော့ဝတ်စားစင်ထုတ်ပြန်မှုမျိုးနောက်ဝန်နန်းစားတွေနဲ့ဒီဟိုတယ်မှာလာရောက်စားတော့ကြတဲ့သူများကိုဒီအခန်းနဲ့ service လုပ်တယ်နော်အဲပြီးတော့ကြိုးစူတယ်ဟိုစပွဲထိုးတယ်ဆွဲရတော့ဒါမတင့်တော့တဲ့အပြုမှုတစ်ခုဖြစ်တယ်ဒါဟာယဉ်ကျေးမှုကိုဖော်ထုတ်တာမဟုတ်ဘဲနဲ့ကိုယ့်ရဲ့ယဉ်ကျေးမှုကိုသေးသေးအောင်လုပ်ရကြတ
ယ်မြမရိုးရယဉ်ကျေးမှုကိုပြသတဲ့အနေနဲ့စီရိုနာဟိုတယ်ကဝန်ထမ်းကနောက်ဝန်နန်းစားတွေဝတ်ဆင်ပြီးအကျိုးဝင်ဆောင်မှုပေးတဲ့ဓာတ်ပုံတွေမေလ25ရက်နေ့ကလူမှုကွန်ရက်စာမျက်နှာပေါ်မှာပြန့်နှံ့ခဲ့ပြီးနောက်ပိုင်းဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အမျိုးသားယဉ်ကျေးမှုကိုပြသပြီးကဘာလက်ခီးတွေကိုဆွဲဆောင်တာနဲ့ပတ်သက်လို့ယဉ်ကျေးမှုကိုသေးသင့်အောင်လုပ်တဲ့အခြေအနေမျိုးမရောက်အောင်ယဉ်ကျေးမှုဝန်ကြီးဌာနနဲ့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနနှစ်ခုပူးပေါင်းပြီးဟိုတယ်နဲ့ခီးသွားလုပ်ငန်းတွေလိုက်နာရမယ်။စီမင်းစည်းကမ်းမျိုးတိတိကျကျထုတ်ပြန်ထားတဲ့နယ်လို့ဦးဖြိုးဝေရစာကအကြံပြုပါတယ်
။မြန်မာနိုင်ငံကအဓိကရင်ကျေးမှုပေါ်မှာအခြေခံတဲ့ခီးသွွားလုပ်ငန်းကိုပဲဟိုဆောင်ရွက်ကြတာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်အခြေခံတာရှိရရှိရသို့တော်လည်းပဲတော်တော်လေးနှဲပါတယ်။တကယ်တမ်းအများစုဒီလုပ်ငန်းကိုဆောင်ရွက်နေကြတာရင်ကျေးမှုပေါ်မှာအခြေခံတဲ့ခီးသွွားလုပ်ငန်းဖြစ်တယ်။အဲ့တော့ဒီရင်ကျေးမှုအခြေခံတဲ့ခီးသွွားဖြစ်တဲ့အတွက်ဟိုတယ်နဲ့ခီးသွွားလုပ်ငန်းဟိုတယ်နဲ့ခီးသွွားလာရေးလုပ်ငန်းဝန်ကြီးဌာနရှိတယ်လို့ဟဲ့လားရင်ကျေးမှုအခုဆိုရင်ရင်ကျေးမှုနဲ့တာဝန်ယူဝန်ကြီးဌာနဆိုတာမျိုးဟဲ့လားအရင်နေ့ကလည်းရှိရဲ့။အဲ့တော့ဒီဝန်ကြီးဌာနနှစ်ခုကနေပြီးတော့ဟိုညီနိုင်ဆွေးနွေးပြီးတော့ရင်ကျေးမှုနဲ့ပတ်သက်ပြီးတော့ထိမ့်သိမ့်တဲ့framework တစ်ခုပေါ့တစ်ခုရှိရဘောင်တစ်ခုတတ်မှတ်ပေးနိုင်လို့ရှင်တော့ကောင်းပါတယ်ဘောင်တစ်ခုဆိုတာဒီဘောင်ကိုကြော်လို့ရှင်ဘယ်လိုမျိုးဟလား action ယူမယ်ဘယ်လိုမျိုးအရေးယူမှုဆိုတာရှိနိုင်တယ်ဆိုတာမျိုးဘောင်လေးတစ်ခုချမှတ်ပေးတယ်ဆိုလို့ရှင် regulation ပေါ့အဲ့ regulation အထဲမှာလုတ်တာတိုင်းတာဖြစ်နိုင်ပါတယ
်စာရေးဆရာချေဦးညိုကတော့ရှိခင်နန်းဝန်နန်းစားတွေဝတ်ဆင်ပြီးဝန်ဆောင်မှုပေးတာမျိုးမဟုတ်ပဲရိုးရာယဉ်ကျေးမှုကိုပြသတဲ့နည်းလမ်းတွေအများကြီးရှိတယ်လို့ဆိုပါတယ်
။ယဉ်ကျေးမှုဦးကြီးဌာနအနေနဲ့ကအဲ့လိုစီရင်ထုတ်ပေါ်မှုတွေဝတ်စားစီရင်မှုတွေရိုးရာယဉ်ကျေးမှုတွေပြသတာတော့ကောင်းတယ်။သို့တော့အဲ့လိုပြသပြီးတော့ဝင်ရောက်ပြီးတော့ဟိုစပွဲထိုးတာတို့နော်အလုပ်လုပ်ကင်ပေးတာတို့ဒါမျိုးတွေမလုပ်သင့်ဘူးမလုပ်ရဘူးဆိုတဲ့စီကံညီမျိုးကိုထုတ်တယ်။အဲ့တော့ကောင်းပြီ။နော်ဘလို့လုံးတင်လဲဆိုတော့ခီးစင်များအများဆုံးနေရာများလာရောက်တဲ့နေရာဖြစ်တဲ့အတွက်ပန်းဖြူတဲ့နေရာဖြစ်တဲ့အတွက်နော်အဲဒီအဲ့လိုစတ်တော့ခံပါပဲဒီ dining room မှာနော်တကက်ရှောက်လန်းဆင်ထားပြီးတော့အဲ့မှာသေးသေးချာချာဟောတာကတော့ပြူခစ်ဝတ်စားဖြစ်ပါတယ်ဒါပြူခစ်ကဘယင်တစ်ပါးဝတ်တဲ့ဝတ်စားဒါကတော့မိဖုရားဝတ်တဲ့ဝတ်စားဒါကတော့အမတ်ကြီးဝတ်တဲ့ဝတ်စားနော်ဒါကတော့အိရှိမင်းဝတ်တဲ့ဝတ်စားဒါကခဏကမြို့ဝဆက်ဒီအဖြစ်အဲ့လူတွေသေးသေးချာချာ research လုပ်ပြီးတော့သေးသေးချာချာဝတ်ပြပြီးတော့ဒီတိုင်းထွက်ချက်သူတို့ service မပေးနဲ့ဝင်ပြီးတော့ဝင်မထူးထွက်ချက်ပြီးအဲ့မှာရှင်းပြအင်္ဂလိပ်လိုရှင်းပြဒါဟာ UK ပြောရလဲမှာ AD 700စုဖြစ်ပါတယ်ဒါပကံခေဖြစ်ပါတယ် AD 700စုဖြစ်ပါတယ
်ယဉ်ကျေးမှုနဲ့ဆက်ဆက်တဲ့စီရိုနာဟိုတယ်ဖြစ်စဉ်နဲ့ပတ်သက်လို့မြို့ချစ်မြန်မာရဟန်းတော်များတမတ်ကစီရိုနာဟိုတယ်အတွင်းထဲထိဝင်ရောက်ကန့်ကွက်ခဲ့ပြီးမဘာသာဘိုးကယဉ်ကျေးမှုဝန်ကြီးဌာနနဲ့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကိုကန့်ကွက်စာပေးပို့ခဲ့တာတွေလည်းရှိပါတယ်။ယဉ်ကျေးမှုဝန်ကြီးဌာနကစက်မှတ်လုံဆောင်ရမယ့်ကိစ္စတွေမှာတန်ခါတချို့ရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်လို့လည်းပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိခဲ့ပါတယ်
။မြန်မာပြည်ရဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုပိုင်ရိုးရာယဉ်ကျေးမှုနဲ့ပဲဆွဲဆောင်ရမှာဖြစ်သလိုရိုးရာယဉ်ကျေးမှုကိုတလွဲအသုံးချတာမျိုးမဖြစ်အောင်အစိုးရအနေနဲ့ဘောင်တစ်ခုသတ်မှတ်ပြီးဆောင်ရွက်တင်တယ်လို့အများစုကဝေဖန်ထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်။ကျွန်မမြင့်မြင့်ခိုင်ပ
ါ။ရင်းနောက်မဆုကနာကိုမမြင့်မြင့်ခိုင်ကစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဇွန်လ4ရက်စနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီအထိကနေ10နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line meter 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုက်ရိုက်လေး line အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုဇော်ဝင်းလိုင်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA တဲရလီလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမျိုးအထူးသဖြင့်တော့အမျိုးသားဒုကြားမှာရေပန်းစားနေတဲ့ဒီကွန်ဆာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ကွန်ဆာတုံးမှုဟာကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတော့အထောက်အထားတွေရှိသလိုပတ်ဝန်းကျင်ကိုညင်ညမ်းမှုဖြစ်စေတာလည်းအားလုံးမြင်တွေ့နေကြဖြစ်မှာပါမြို့ကြီးတွေမှာလည်းမကအောင်နယ်မြို့ကျေးရွာလေးတွေအထိဒီကွန်ဒရီတွေဟာနေရာအနက်ပြန့်နှံ့နေတာကိုတွေ့ကြရမှာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီကွန်လုပ်ငန်းနဲ့ဒီအတက်မွေးဝမ်းကြောင်းနေကြတဲ့သူတွေကလည်းမြန်မာနိုင်ငံထဲမှာအများအပြားရှိသလိုကွန်လုပ်ငန်းဟာလည်းတော်တော်လေးကိုကျေပြန့်တဲ့လုပ်ငန်းဖြစ်နေတော့ဒီဟာကိုဘယ်လိုထိန်းချုပ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တို့တရားလီလိုင်းပေါ်မှာဝင်ရောက်ဆွေးနွေးဖို့အဓိကပါဝင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရောက်နေပါပြီ။ပထမကတော့ကျွန်တော်တို့ဒေါက်တာအောင်မြင့်မော်ဖြစ်ပါတယ်ခင်ဗျာသူကတော့ရန်ကုန်မြို့တော်စီမံသားရာရေးကော်မတီကပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဖြစ်ပါတယ်ဒုတိယပုဂ္ဂိုလ်ကတော့ကိုတိဟာသွေးဖြစ်ပါတယ် NHK သတင်းဌာနကဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ဒေါက်တာအောင်မြင့်မော်ကိုလေလိုက်မော်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဆရာကြားပါလား
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဆိုတော့လောလောဆရာကဒီအစိုးရဘက်မှရှိနေတော့ဒီရန်ကုန်မြို့တော်စီမံသားရေးကော်မတီနဲ့နိမိတ်ပဲဆိုကြပါစို့နော်တနိုင်ငံလုံးတိုက်တာမပြောနိုင်တော့မှဆိုတော့ရန်ကုန်မြို့တော်စီမံသားရေးနဲ့နိမိတ်အတွင်းမှာဆရာတို့လှုပ်ဆောင်နေတဲ့အခြေအနေလေးတွေကိုအရင်အချင်းချင်းပြောပြပေးပါလားဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီလွန်ခဲ့တဲ့7လလောက်ကပေါ့နော်ကျွန်တော်တို့ဒီကွန်ဒရီနဲ့ပတ်သက်ပြီးတော့မှနော်ဒီစီမံချက်တခုကျွန်တော်တို့ဌာနအနေနဲ့လုပ်ခဲ့ပါတယ်ကော်မတီအနေနဲ့လုပ်ခဲ့ပါတယ်လုပ်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ဒီတိုက်တွေပဲတိုက်ကျပေါ့နော်ဒီနဲ့ဆိုလေကားတဲ့တက်သွားတဲ့အခါမှာတောင်းနေမှာပေါ့နော်ဒီကွန်ဒရီတွေတွေ့ရတယ်နောက်တစ်ခါဒီတိုင်တွေပေါ့နော်တိုင်ဒီတွေမှာကွန်ဒရီတွေတွေ့ရတယ်နောက်တစ်ခါဒီလမ်းမပေါ်မှာကွန်ဒရီတွေတွေ့တယ်နောက်ကမီးပွိုင်တွေပေါ့နော်ကျွန်တော်ဒီရန်ကုန်မြို့ရဲ့ဒန်းနေရမီးပွိုင်တွေမှာမီးပွိုင်မီးနေစင်မှာကွန်ဒရီတွေတွေ့ရတယ်အမှုတွေတွေ့တာကိုကျွန်တော်တွေ့ရှိရတယ်တွေ့ရှိတော့ကျွန်တော်တို့ဌာနအနေနဲ့မလုပ်ရလဲဆိုတော့ဒီကွန်ဒရီကိုဒီလိုမထွေးဖို့တဲ့ဆိုလို့ရှိရင်ကျွန်တော်လည်းအိတ်ဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီထည့်စရာတခုလိုအပ်တယ်ဆိုတော့ကျွန်တော်တို့ကဒီမှာ thinking တခုထွက်လာခဲ့ပါတယ်ဆိုတော့ကျွန်တော်တို့ကဒီသင်္ကေတပုံမှာခြေခံပြီးတော့မှဒီကျွန်တော်တို့နော်၄လက်မ၆လက်မအရွယ်ပေါ့နော်ဒီ plastic နဲ့အိတ်နဲ့ကျွန်တော်တို့လုပ်မယ်ဆိုတော့မှ plastic အိတ်ပေါ့နော် concrete အိတ်ကိုဆက်တင်ဆောင်ရမယ်ဆိုတော့လုံခဲ့တဲ့၈လလောက်ပဲကျွန်တော်ဆက်တင်ဆောင်ရခဲ့ပါတယ်။ဆောင်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ကဒီပေါ့နော် concrete ကိုဒီ concrete တဲ့လူတွေကဒီကျွန်တော် concrete အိတ်ကို900ဆန်တွေကိုဖြန့်မယ်။ဆက်တော့900ဆန်တွေကလည်းကျွန်တော်က900ဆားတဲ့ဒီနော် customer တွေကိုဖြန့်ဝေပေးမယ်။ပြီးပြီးတော့မှဒီ customer တွေကလည်းဘာလုပ်လဲဆိုတော့ကျွန်တော်ဒီပေါ့နော် concrete ထွေးတဲ့အခါမှာဒီအိတ်ကလေးကိုဒီအဲ့တော့ထွေးချက်ဖို့တော့ကျွန်တော်စဉ်းစားခဲ့တယ်စဉ်းစားခါမှာကျွန်တော်လည်းအရင်ကတော့ကွန်ဆာတဲ့လူတယောက်ပေါ့ကွန်ဆာဆိုတော့ကျွန်တော်ကိုယ်တိုင်ကျွန်တော်လိုက်ပြီးတော့မှဒီ၈လက်မပေါ့နော်၆လက်မ၄လက်မအရွယ်အိတ်ကိုကျွန်တော်ရေးခဲ့တယ်ရေးပြီးတော့မှကွန်ဒရီကသူကအနည်းအောင်ဖြစ်တယ်အနည်းအောင်ဖြစ်တော့ကျွန်တော်တို့ကဒီအဖြူအိတ်နဲ့ဆိုလို့ရှိရင်သူများမြင်ရင်ဒီကွန်ဒရီအကြောင်းကိုကြည့်တော့ညွန်နိုင်တယ်ပေါ့နော်ညွန်နိုင်တဲ့အကြောင်းကိုကျွန်တော်ကကွန်ဒရီအိတ်ကိုလည်းအနည်းအောင်ဖြစ်ကျွန်တော်တို့ကဒီစဉ်းစားခဲ့တယ်စဉ်းစားပြီးတော့မှကွန်ဒရီအိတ်ဒီနော်ဒီဒရီဖြစ်နေတဲ့အတွက်ကြောင့်မလို့ဒီတော့ကလည်းကူးဆက်နိုင်တယ်နောက်တစ်ခါဒီလွဲကူးစားလဲဒီအပြင်ဘက်ကိုထွက်နိုင်တဲ့တကြောင်လို့လေးဘက်စလုံးလိုချင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီတုံးဘက်ကတော့ကျွန်တော်ဒီမနော့ကလော့စ်စတိုင်ပေါ့နော်ဒီဟို press ပြီးပြီးတော့မှလုပ်တယ်နောက်ဒီအပေါ်ထွေးပြီးတော့မှဖွင့်လိုက်ပြီးလဲဖွင့်လိုက်ပြီးလဲထွေးမဲ့ဘက်ကိုတော့ကျွန်တော်တို့ကဒီအစ်ပုံစံမျိုးနဲ့ကျွန်တော်တို့ထောင်ရခဲ့ပါတယ်ဆိုတော့စတင်ဆောင်ရခဲ့တဲ့အချိန်ကတော့ကျွန်တော်တို့ဒီ awareness ပေါ့နော်ကျွန်တော်တို့ဒီပညာပေးအနေနဲ့ဆောင်ရတဲ့အတွက်ကြောင့်မို့လို့ တော့ဒီတိတ်အိတ်ကိုပေါ့နော်ကျွန်တော်ဒီဆက်နှစ်ကြာကြာတယ်ဆက်နှစ်ကြာဆိုတာကကျွန်တော်တို့ YCTC ကနေပြီးတော့မာတီပေါ်မှာအကျိုးများကြီးမရှိပါဘူးကျွန်တော်တို့ပြင်ပလုပ်ငန်းရှင်ကိုကျွန်တော်တို့ကအတဲအပြီးတော့မာသူ့ပေါ်မှာပေါ့နော်သူတို့ပြောတဲ့ဈေးနှုန်းတိုင်းနဲ့ကျွန်တော်ဆက်နှစ်ကြာတိုင်းနဲ့ကျွန်တော်တို့ဒီရာသီတွေကိုကျွန်တော်တို့ထောက်ဝေပေးတဲ့စနစ်ကိုကျွန်တော်တို့ညွန်ခ ီနေတယ်ပေါ့နော်ကျွန်တော်တို့ဒီတသိန်းခွဲလောက်ကျွန်တော်တို့ခံပြီးတော့တောင်းခဲ့တယ်တောင်းရတဲ့ခါမှာကျွန်တော်တို့ဒီမှာဟိုပေါ့နော်ဒီတမဲမှာဘယ်ယာတွေကပူလာလဲဆိုတော့တချို့ကုမ္ပဏီတွေပေါ့နော်ဒီကုမ္ပဏီတွေကနေပေါ်မှာဝန်ထမ်းတွေကနေပေါ်မှာသူစပွန်ဆာတယ်ကွန်ဖက်ဖို့ပြောတယ်မဖက်နိုင်ဘူးမဖက်နိုင်တဲ့ကြောင့်မို့လို့ဂျုံတဲ့အိမ်ထဲမှာထွေးပါဆိုလို့မှဒီစီစဉ်လေးကျွန်တော်တို့ဒီလုံခဲ့တဲ့7လလောက်ကစတင်ဆောင်ရွက်ခဲ့ပါတယ
်ဟုတ်ကဲ့ဆရာအော်ကျွန်တော်နောက်ဆက်တွဲမေးစရာတစ်ခုရှိလာတာကဆရာကိုတိဟာသွေးကိုကျွန်တော်လေလိုင်းပေါ်မှာတင်ခင်ပါဒီพลาสติกไอ้เหลือนี่เวไปတာတော့ဟုတ်ပါပြီသူဒါဟိုပတ်ဝန်းကျင်ညင်ညမ်းမှုကိုစောစောမြင်ခွဲมาပါเนาะပေါ်ပေါ်တင်မြင်နေရတယ်ကွန်းသွေးတွေအာအိမ်နိုင်ရနေလေကားတစ်တွေမှာတွေ့နေရတာတွေပပျောက်သွားနိုင်ပြီမဲ့တစ်ဖက်မှာဒီဟိုဒီအိတ်တွေကနေထွက်လာတဲ့ကွန်းသွေးတွေရောသူတို့အဲ့ဒီအိတ်တွေရောသူတို့ဘယ်လိုဆွန့်ပြစ်ကြမလဲနောက်ဆက်တွဲအကျိုးဆက်တွေရောရှိမလားနိုင်မလားဆရာ
ရှိတယ်ဗျာကျွန်တော်တို့ကဟိုးအရင်ကနေကပေါ့เนาะဒီကွန်းသွေးအိတ်ကိုမလုတ်ခင်နေရကျွန်တော်တို့ဒီရန်ကုန်မြို့မရှိတယ်ဘတ်စကားမှတ်တိုင်နေမှာကျွန်တော်ကကွန်ဒရီထရီကိုဆိုပြီးတော့မှာကျွန်တော်ဒီပေါ့နော်ဒီအဝအချင်းပေါ့နော်အချင်းတဟိုတပီခွဲရှိတဲ့ပုံးတွေပေါ့နော်အဲပုံးတွေကိုကျွန်တော်ကတဲဟိုနော်တုံးမနှစ်ပုံးလောက်ထည့်ပြီးတော့မှာဒီတဲကိုကွန်ဒရီထရီပါဆိုတော့မှာကွန်ဒရီထရီတဲ့ပုံးတွေပေါ့နော်ကျွန်တော်ဒီဘတ်စကားမှတ်တိုင်နေမှာချတာပြေးပါလိမ့်မယ်ဟိုချပြီးတဲ့အချိန်ထဲမှာပဲကျွန်တော်ဒီအိတ်တွေလုတော့ဒီအိတ်တွေကိုအဲ့ဒီမှာဆွန့်ပစ်ပါဆိုတော့ကျွန်တော်ဇက်တိုက်ဆောင်ရွက်ခဲ့ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဟုတ်ပြီဆရာအဲ့တော့ဒီနောက်တစ်ခုကဒီကွန်စာချင်းရဲ့စိုးကြိုးကရောဆရာတစ်ဖက်မှာဒီပတ်ဝန်းအမြင်လူမြင်ခွဲမှာညစ်ပတ်တာဘာညာတော့ဟုတ်ပြီပေါ့ဒါပေမဲ့လူစားသုံးသူတွေရဲ့ကျန်းမာရေးကိုရောဘလို့ထိခိုက်စေတာလဲဆရာကွန်ကဒီသွားတွေညစ်ပတ်တ
ာထိခိုက်စေတယ်ဟုတ်ကဲ့ဟုတ်ကဲ့ထိခိုက်စေတာကျွန်တော်ကိုယ်တိုင်ပေါ့နော်ကျွန်တော်ဒီကိုယ်ရှင်းစစ်ဆေးခဲ့တဲ့ကျွန်တော်အမှုတွဲတွေရှိပါတယ်ရှိတဲ့ကောင်ကျွန်တော်ဘာသွားတွေ့လဲဆိုတော့ဒီကွန်သီးကိုပေါ့နော်ကျွန်တော်ဒီကွန်ပင်ကနေပေါ့မှာကွန်ဒီကူရယ်ကုလမကွန်ဒီယာဆိုတော့ဘာပဲပြောပြောတော့အလဲဥရိုင်ကသူကပုတ်တယ်ဗျအဲ့ဒါအလဲဥရိုင်ကြီးမှသူကနုလာပြီးပါတယ်ပါတော့ကွန်ဒီရဲ့အလဲဥရိုင်သူကပုတ်မပုတ်ခင်မှာသူကဘာလုပ်လဲဆိုတော့ဒီကန့်ပါတယ်ပေါ့နော်အကြီးပေါ့နော်ဆော်ဖာပါတဲ့အကြီးတွေမှသူကစိန်ချိန်ပြီးကွန်ဒီကိုပပားလေးလီးတယ်ပေါ့နော်ဆော်ဈေးကွက်ထဲမှာရှိနေတဲ့ကွန်ဒီပပားလေးတွေလီးရောမှာပေါ့နော်ပပားလေးတွေနဲ့ဟိုမမလေးတွေဖြစ်နေတာဒီကန့်စိန်ထားတဲ့ဟိုကွန်ဒီတွေဖြစ်တယ်အဲ့တော့ကျွန်တော်ကဘာလို့သွားတွေ့လဲဆိုတော့ရက်သက်ဖြစ်တဲ့အခါမှာကျွန်တော်တို့ဒီကွန်ဒီကိုပေါ့နော်အဲမစိတ်ခင်မှာကျွန်တော်ကွန်ဒီအလုံးလိုက်စိန်တဲ့ကံတွေကိုကျွန်တော်သတ်စစ်တယ်။သတ်စစ်တဲ့ကံမှာသူကွန်ဒီလောင်တဲ့အခန်းနေနောက်တော့ကွန်ဒီဆေးတဲ့နေရာတွေမှာဘယ်လောက်ထိသိုးလဲဆိုတော့ကျွန်တော်အောက်ပိုင်းပေါ့နော်ခြေပြားတွေပေါ့နော်ခြေပြားကတ်ထားတဲ့နိုင်ကန့်ခင်းနေရာဒီပေါ့ပေါ့နော်ကန့်ရင်စားပြီးတော့မှဟိုမြင်မကောင်းအောင်ဖြစ်နေတယ်။နောက်ဒီအဲကွန်ဒီတွေတူတောင်တဲ့အခန်းတွေမှာလည်းနိုင်ရနေမှာလည်းကျွန်တော်စားနေတာတွေ့တယ်။အဲ့တော့အဲ့လိုပေါ့နော်မာကျောတဲ့ဒီလိုမျိုးပေါ့နော်ဒီဟိုခြေပြားတွေပေါ့နော်စားတဲ့ဆိုလို့ရှိရင်ကျွန်တော်တို့ပါဇက်သေးထည့်တယ်ပေါ့နော်ကွန်ဒီကိုကျွန်တော်တို့ကဒီပဇက်နဲ့စားတာကိုပဇက်နဲ့စားတဲ့အချိန်မှာအာဂရွင်းမှာပေါ့နော်လူညံ့တဲ့အစိတ်ပိုင်းတွေဒီတဲ့စိုးပြီးတော့မှဟိုပျက်စီးမှုပဲရှိပါလေခင်ဗျာဒါကိုကျွန်တော်တွေ့ရှိခဲ့ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်ကိုသီယာသွေးကိုအခုလေလိုင်းမှာဖိတ်ခေါ်ဖို့အစီအစဉ်တော့နီးလာပါပြီအခုပထမဆုံးကိုသီယာသွေးကိုမဖိတ်ခင်လေးမှာကျွန်တော်ဒီမှာစင်ကြာချက်လေးတစ်ခုထွက်ထားတာကိုကျွန်တော်အရင်ဖတ်ပြခြင်းမယ်အဲ့ဒါအစိုးရကနေထုတ်ပြန်တဲ့စင်ကြာချက်ဖြစ်ပါလိမ့်မယ်ဒီကွန်ရဆန်မြားရောင်းချခွင့်ပိတ်ပင်ဒီဖြစ်ကြောင်းကြိုတင်အသိပေးအကြောင်းကြားခြင်းနဲ့ဒါကြားပြင်းနဲ့ဘောလခဲမျိုးကနေထုတ်တက်စားပါတခြားအာနာပိုင်တွေကဘလို့ထုတ်ထားတယ်လဲတော့ကျွန်တော်တို့တိတိကျကျတော့မတွေးရသေးပါဘူးဆိုတော့ तू ကတော့ဒီကွန်ရဆိုင်နေရောင်းချတာတွေကိုမလုပ်ကြတော့ဘူး तू ကပညာပေးကာလ तू တို့တတ်မှတ်ထားမယ်ရေအကြံပြင်းကတော့ဒီအဲ့ဒီဟာပြီးလို့ရှိရင်ဒီအသက်ဒီကွန်ရရောင်းနေတဲ့လူတွေကွန်လုံငန်းနဲ့အသက်မွေးဝမ်းကြောင်းလုပ်နေတဲ့သူတခြားလုပ်ငန်းတွေပြောင်းကြဖို့နောက်2016 2019ခုနှစ်ဘာနာနှစ်မှာစပြီးတော့သူတို့ကကွန်ရရောင်းခွင့် license တွေသူတို့ထုတ်မပေးတော့ဘူးတဲ့ဆိုလိုချင်တာကတော့အပြီးပိုင်ရုပ်သိမ်းတော့မယ်ဆိုတဲ့သဘောမျိုးကြီးညာချက်ဟိုတရားဝင်ထုတ်ထားတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကိုတိဟာသွေးအခုဒါဒီတစ်ဖက်ဟုတ်ကဲ့တစ်ဖက်မှာဒီဟိုပတ်ဝန်းကျင်ညင်ညာတာတွေရှိသလိုလူဟိုစားတဲ့သူကိုနိုင်ကိုလည်းကြားမအေးရထိခိုက်စေနိုင်တယ်ဆိုတော့အချက်လက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆရာအောင်မြင့်မော်ကပြောပြသွားပါတယ်ဆိုတော့ဒါပေမဲ့စောစောအခုကျွန်တော်တို့ပြောကြသလိုပဲဒီတစ်ဖက်မှာလည်းဒီကွန်းရနဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေကဗမာပြည်မှာနည်းနည်းတော့တော့အရေးအတွက်မဟုတ်ဘူးဆိုတော့ဒီဟာကိုမြတ်တာအောင်ဘယ်လိုလုပ်ကြမလဲဆိုတာလေကိုတိရသွေးအမြင်လေးကိုဆွေးနွေးပေးပါအောင်
ဟုတ်ကဲ့ကွာ ကျွန်တော်ကဒီကောနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့15နှစ်လောက်ကတည်းကသတိထားမိပါတယ်။တဘာပြီးမှာကောစားတဲ့လူကြီးကအရန်တိုးတက်လာအထူးသဖြင့်လူငယ်တွေအရန်ကောစားလာတာကိုကျွန်တော်တနေ့တနေ့ပို့ပြီးတော့တွေ့လာတာပေါ့နော်။ဆိုတော့အရန်စိတ်ပူမိတယ်စိတ်ပူမိတယ်ဆိုတော့ကောစားတာကကျွန်တော်ဒီတကိုးရေးဒီကျမ်းမာရေးကိုလည်းအကြီးအကျယ်ထိခိုက်တယ်။အဲ့လိုအပြင်ကိုကျွန်တော်ဒီကောစားတဲ့လူကြောင့်ပတ်စားပေါ်တက်လာမယ်။ဒါမှမဟုတ်အလုံးအသိအဲကောင်းကန်းလိုဟာမျိုးပေါ်မှာလားဟိုဝင်လာမယ်ဆိုလို့ရှိရင်ကျန်တဲ့လူတွေဒီအနာကအရန်ဒုက္ခပေးတယ်။ဆိုတော့ဘလို့ဖြစ်ကောစားတဲ့အလေးစားကျွန်တော်အားမပေးတော့အားမပေးထိုက်ဘူးဆိုတော့အနည်းနဲ့အများဆိုလို့သူတို့ကိုကျွန်တော်တို့ကဖြည်းဖြည်းချင်းဒီကောစားတဲ့ဒီ delay ကိုပပျောက်သွားအောင်ကျွန်တော်တို့လုပ်ရမယ်သို့မဟုတ်ကောစားတဲ့ delay ကိုဟိုတက်တက်ခက်ခက် delay ဖြစ်သွားအောင်ကျွန်တော်တို့ကစီစီချာချာအစီအစဉ်ချပြီးလုပ်တင်တယ်လို့ကျွန်တော်တွေးလာတာကြာပြီပေါ့ဗျာဆိုတော့ဒါပေမဲ့အခုဟိုဟိုပြောသလိုပဲကျွန်တော်တို့ဒီစာလေးကဒီ internet မှာ leak ဖြစ်ပြီးတော့ထွက်လာတာပေါ့ဆိုတော့အပြစ်မတရားဝင်အစိုးရအနေနဲ့ဆောင်ရွက်တာမျိုးတော့မကြားမိသေးဘူးတော်တော်လည်းပဲကျွန်တော်တို့ဒီ Facebook ဆိုဟာမျိုးလူမှုကွန်ရက်ကလည်းဒီလိုမျိုးထွက်လာတဲ့ခါကျတော့အလုံးအစိုးရထိလိုက်မှုတွေရှိတယ်။နောက်ကျွန်တော်ကိုယ်တိုင်လည်းဒီ internet မှာမဟုတ်ဘဲဒီရပိုင်းတွင်းမှာကျွန်တော်တို့ဒီရန်ကုန်မြို့ပေါ်မှာလည်းဆိုင်တွေပြောတယ်ဆိုတဲ့ဟာမျိုးကြားလာတာပေါ့နော်။ဆိုတော့ဟိုကျွန်တော်ကဒီကိစ္စမှာဘာကိုစိတ်ပူလဲဆိုတော့တစ်ဖက်ကတော့ဒီကောစားတဲ့ delay ကိုထိန်းချုပ်မယ်ချော့ချဖို့ကြိုးစားမယ်ဆိုတဲ့အစိုးရရဲ့အစီအစဉ်တော့ကျွန်တော်ဟိုလက်ခံနဲ့ကြိုးစိုးတယ်ပေါ့ဗျာဒါကလုတ်တင်တယ်ဘယ်လိုဖြစ်ကျွန်တော်တို့တိုင်းပြည်မှာဟာဟိုဒီလူငယ်တွေကိုအထူးသဖြင့်ပေါ့နော်သူတို့ရဲ့ဒီ personal grooming ပေါ့သူတို့ရဲ့တကူရေးဒီတန်ရှင်းရေးအတွက်လည်းကျွန်တော်တို့ကအလိုအပ်တယ်ဗျာဆိုတော့ဟိုဖြည်းဖြည်းချင်းကျွန်တော်တို့ကဒါကိုဟိုတိုင်ပြရမှာသိကြတယ်ဒါပေမဲ့တစ်ဖက်မှာလည်းဟိုအထိုးရရဲ့စတင်ဆောင်ရွက်ပုံကဒါအောင်စတင်ဆောင်ရွက်ပုံကရောင်းတဲ့သူကိုတွားပြီးချုပ်ကန်ကာစီကိုကြိုးစားတာဖြစ်တော့တယ်ဒါကတော့သက်တနာတစ်ခုကိုကျွန်တော်တို့ကဟိုဥတီလိုက်တယ်လို့ဖြစ်သွားတဲ့သဘောဖြစ်သွားတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကသားတဲ့သူကိုထိန်းချုပ်ချင်တာဒါပေမဲ့လည်းဆက်ဆက်ပြီးတော့ဟလာဟိုဆိုးရွားကပြတ်မှတ်ထားတာကကြောင်းတဲ့သူကိုထိန်းချုပ်နိုင်ရင်သားတဲ့လူလည်းထိန်းချုပ်နိုင်မယ်ဆိုတော့ ideology ဘက်ကလည်းသူကချင်းကပ်လာတာဖြစ်တော့ကြောင်းဒါဒီကြောင်းတဲ့သူကိုကန်တွယ်လိုက်တာနဲ့ကြောင်းတဲ့လူနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းတွေ၊ကိုင်ငန်းတွေဒါကောဆိုလို့ရှိရင်ကျွန်တော်တို့ဒီအညာဘက်ကျွန်တော်တို့ဒီမိုးရတပါဆိုလို့ရှိရင်ကျွန်တော်တို့ကုန်းလုပ်ငန်းတွေအကြီးအကျယ်ရှိတဲ့ကုန်းရက်တွေဆိုတော့တောင်သူလုပ်ငန်းတွေရှိတယ်အများကြီးထိခိုက်လာမှာနောက်တစ်ခါဒီကုန်းပြီးလုပ်ငန်းတွေရှိတယ်နောက်တစ်ခါဒီကျန်တဲ့အဲ့တော့ကောရရဲမှာထဲတဲ့ဈေးတွေကိုကျွန်တော်တွင်းလာတယ်နိုင်ငံခြားကနေတွင်းလာတယ်ဒါဟိုကျွန်တော်တွင်းကိုလုပ်ငန်းတွေရှိတယ်ဆိုတော့တက်ဆက်ပြီးတော့လုပ်ငန်းတွေအားလုံးထိခိုက်သွားနိုင်တယ်အထိခိုက်သွားနိုင်တော့ကျွန်တော်တို့ကဒီဟာကိုဖြည့်ရှင်းဖို့အစိုးရမှာဟလာအသေးစိတ်ပြင်ဆင်ထားတာရှိမရှိတော့ကျွန်တော်မသိဘူးဒါပေမဲ့ဒီလိုမျိုးဟလာဒီကျွန်တော်တို့တိန်းတဲ့ခြေတဲ့ကျွန်တော်တို့ကိုယ်ရဆိုင်နေဒါကိုဆက်ဆက်နေတဲ့ဟိုမိခိုနေတဲ့လူတွေရဲ့လုပ်ငန်းတွေရုတ်တရက်ရပ်ဆိုင်းသွားမယ်ဆိုတဲ့အတွေးကလူတွေခေါင်းထဲမှာဝင်သွားရင်ဟလာစားသုံးသူရောဆိုတော့အဲ့ဒီလုပ်ငန်းပေါ်မှာမိခိုပြီးအသက်မွေးဝမ်းကြောင်းတဲ့လူတွေရောသူတို့တရားချင်းကြောက်တဲ့သူဖြစ်သွားရင်ဒီလူတွေရဲ့စိတ်ထဲမှာသူတို့ရဲ့ဒီတကူရေးပေါ်စီးပွားရေးဟလာဟိုဖူလုံရေးကိုချင်းကြောက်သူခံစားလာရရင်ကျွန်တော်တို့အုတ်ထုတ်ရေးဘက်မှာပြဿနာတခုရှိလာတယ်ဆိုတော့ဒီကိစ္စကိုကန့်ကြွယ်တာအစိုးရအနေနဲ့လုတ်တင်တော်လည်းပဲလုတ်ပုံလုံဒီဘက်မှာတော့အမတန်သတိထားဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသရသည်ကျေးဇူးတင်ပါတယ်ကျွန်တော်ဆက်ဆွေးနွေးကြတာပေါ့အခုဆိုတော့ဟိုကျွန်တော်တို့လည်းဟိုကျွန်တော်ထင်ပါတယ်ကွန်းရစားတဲ့အလေးထားဗမာနိုင်ငံမှာနှစ်ပေါင်းရာနဲ့ချီပြီးအမြင့်တွင်နေတယ်ဆိုပေမဲ့လည်းကျွန်တော်ထင်တယ်ကလပ်ပြည်ကများဒီဟာစပြီးတော့ကျွန်တော်တို့နိုင်ငံကိုကူးလာသလားမသိဘူးကလပ်ပြည်မှာလည်းအိန္ဒိယမှာဆိုရင်လည်းဒီကွန်းစားတဲ့လုပ်ငန်းကွန်းစားတဲ့အလေးထားတော်တော်လေးကြီးမားတယ်လေဟိုမြန်မာနိုင်ငံနဲ့တောင်မတူတဲ့သူကအကြီးအသေးတော်တော်လေးကောင်းတဲ့ကွန်းတွေကွန်းသီးတွေအထက်မှာထည့်တဲ့ပစ္စည်းတွေအစားပေါ့နော်တော်တော်လေးကိုအကြီးအသေးမြင့်ကျွန်တော်ကိုယ်တိုင်လည်းအိန္ဒိယမှာနေလာတော့အိန္ဒိယမှာကွန်းစားကြတဲ့အလေးထားကိုကျွန်တော်လေ့လာမိပါဒါပေမဲ့တခုထူးခြားတာကအိန္ဒိယမှာကြတော့မြန်မာနိုင်ငံလိုကွန်းသွေးတွေကိုအဲ့ဒီအဆောက်အဦတွေပါတယ်လို့အဲ့လိုမျိုးရုပ်ပျက်စင်းမြက်ကြီးအများကြီးဖြစ်နေတာကိုကျွန်တော်တို့မတွေ့မိဘူးအဲ့တော့ကျွန်တော်စဉ်းစားမိတာကဟိုလူတို့ရဲ့ပညာရေးဟိုလူတို့ရဲ့အသိပညာနဲ့များဆိုင်မလားပညာပေးလုပ်ငန်းတွေကိုအရင်ဦးစားပေးလုပ်ပြီးတော့မှဒီဆိုင်နေပိတ်တယ်လို့စောစောကကိုတရားသွေးဆိုရင်တလို့မျိုးဒီကွန်းလုပ်ငန်းဟိုတဖြည်းဖြည်းချင်းဟိုပါတော့ face out လို့ပြောရမလားဒီတဖြည်းဖြည်းချင်းယော့နေသွားအောင်ကျွန်တော်တို့တခြားဟာတွေနဲ့တဖြည်းဖြည်းချင်းအစားထိုးလာရင်အဆင်ပြေမလားဆိုတာကိုစဉ်းစားကြည့်တာပါအဲ့တော့ဒေါက်တာအောင်မြင့်မော်ဘယ်လိုမြင်မိပါလဲခင်ဗျာ
ဟုတ်ပါတယ်ကျွန်တော်တို့ဒီဟောနော်ကျွန်တော်တို့ဗမာလူမျိုးအနေနဲ့ဆိုတာအခုရှေးမစပါတော့ရှေးဦးတွေကနေပေါ်မှာဒီကွန်ဆေးလက်ဖက်ဆိုတာရှိခဲ့ပါတယ်ဒါပေမဲ့လည်းဟောနော်ကျွန်တော်တို့ကဒီကွန်ဆာတဲ့အခါမှာကွန်တောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ဒီကွန်ဆာတဲ့အခါမှာအရင်တော့ကွန်ကြီးရဲ့ထုံးရဲ့ကွန်ရဲ့ဒါမျိုးစားခဲ့တယ်ပေါ့စီဗမာစီရဲ့စားခဲ့တယ်ပေါ့နောက်ပိုင်းမှာကျတော့ဒီထူးခြားတဲ့ဒီစီးတွေကိုသုံးဆက်လာတယ်အဲ့ဒီပြင်စားသုံးသူတွေရဲ့ပေါ့နော်စီကမဲ့ထွေးတဲ့ကိစ္စတွေဖြစ်ပေါ်လာတာအဲ့တော့ထွေးတဲ့ကိစ္စတွေဖြစ်ပေါ်လာတော့ကျွန်တော်ခုနလိုပေါ့နော်ဒီတန်းနေမှာပဲဖြစ်ဖြစ်အုပ်နိုင်ငံနေမှာပဲဖြစ်ဖြစ်ဒီတိကတဲ့နေမှာပဲဖြစ်ဖြစ်ဒါမျိုးတွေမှာဆိုတာဒီရုပ်ဆိုးသွားနဲ့အဲ့ဒီအပြင်ပေါ့နော်ဒီကားပေါ်ကနေထွေးလိုက်တယ်ကားအမြင့်ပေါ်ကနေထွေးလိုက်တယ်ကားသေးသေးရဲ့မှန်နေမှာပေကုန်တယ်ဒါမျိုးဖြစ်လာတယ်ပေါ့နော်ဖြစ်လာတော့
ကျွန်တော်တို့ကဟောပါပဲဒီမွန်သွေးကြောင့်မို့လို့ဒီပတ်တယ်ပေါ့နော်ဒီပဝင်းကျေကိုညင်ညမ်းမှုဖြစ်တယ်ညင်ဝဲတွေမှာဘလို့ကညင်ညမ်းမှုတွေဖြစ်တယ်ဒါမျိုးကိုကျွန်တော်တို့က short chat
ဟုတ်ကဲ့အဲ့ဒါ public campaign ဆရာ
ပါတယ်ကွာ
ဆရာ public campaign လုပ်ရောဆရာအဲ့လို TV တွေမှာကြော်ညာထိုးတာတို့ဗမာနိုင်ငံမှာဆိုရင်စမ်းမုတ်ကြီးတွေကဟိုအားလုံးသိကြတယ်ဒါပေမဲ့စမ်းမုတ်တွေကနေရာကမှာရှိပေမဲ့လူတို့ကတကယ်အကျိုးပြုတဲ့စမ်းမုတ်တွေအရင်အစိုးရတွေလက်ထက်မှာတော့မရှိခဲ့ဘူးဟိုဝဟာရတွေနဲ့သူစကလုံးကြီးတွေနဲ့စမ်းမုတ်ကြီးတွေကြော်ညာတွေလောက်ကြတာတော့တွေ့ဒါမျိုးလူတို့အသိပညာမြင့်တင်ပေးမဲ့လူတို့အတွက်အကျိုးရှိမဲ့တိုင်းပြည်အတွက်အကျိုးရှိမဲ့ဒီလိုမျိုးကိုမစားကြဘူးတားမြစ်တဲ့ပုံစံမျိုးအဲ့လိုမျိုးတွေစမ်းမုတ်တွေနောက်ပြီးတော့ TV ကြော်ညာတွေရေဒီယိုတွေကနေကြော်ညာတွေလုပ်ရင်ရောဆရာလူတို့ပညာပေးလုပ်ငန်းနေ
လုံးတယ်မှာလုံးတယ်မှာလေခင်ဗျလုံးတယ်မှာလေကျွန်တော်ရေဒီယိုကမ်ပိန်းမှာလေပေါ့နော်ခုနပြောတဲ့ဒီကိုရွယ်ပြဿနာမရှိဘူးဆေးပြဿနာရှိတယ်နော်ဆေးဒီမှာကျွန်တော်ပေါ့နော်စားကားလို့ဆေးမျိုးဆိုလို့ရှိရင်ကျွန်တော်အရင်ကြားဘူးတာပေါ့နော်ကျွန်တော်တော့မစားဘူးပါဘူးဒီအဆုတ်ပုံမှာဒီစားကားကိုတင်လိုက်တယ်ဆိုလို့ရှိရင်ပေါက်ထက်ဒီ penetrate ပေါ့နော်ပေါက်ထွက်သွားတယ်လို့သူတွေပြောကြတယ်ဗျစားကားဒီလောက်ထိတင်တယ်ပေါ့နော်နောက်တစ်ခါကျွန်တော်တို့ပေါ့နော်အခုတုံးဆွလာတဲ့ဒီပမာဆေးပြင်ပေါ့နော်နောက်ကဒီ additional ဖြစ်လာတဲ့ပေါ့နော်ဒီ advanced ဖြစ်တဲ့ဒီဒီပညာပေါ်မှာမူတည်ပြီးတော့မှမူအောင်ပေါ့နော်မူအောင်ဆားလာတဲ့ဆေးတွေပေါ်မှာသူကပြဿနာတွေရှိလာတယ်ပေါ့ဒီလိုရှိလာတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီပေါ့နော်ဒီမြမတာတော်၎င်းပေါ့နော်ဒီလေလံရတော်၎င်းပေါ့နော်ဒါမျိုး campaign တွေလုပ်တင်ပါတယ်အဲ့ဒီပြင်ပေါ့နော်ဒါကကျွန်တော်တို့ကဒီစားသုံးတဲ့ဘက်ကပေါ့နော်နောက်တစ်ခါကိုင်းသီးမှာဆိုလို့ရှိရင်လည်းခုနလိုပေါ့နော်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲကန့်နဲ့ချိန်နဲ့ကိုင်းသီးမှာဟောလို့ကန့်ကနော်ကြွေသားတော်မှာစားတယ်ကြွေသားတွေနိုင်ငံတွေချန်ပီယံတွေကိုစားနေတာကျွန်တော် Facebook မှာကျွန်တော်တင်ပြပါတယ်ဒီတော့ဒီလောက်တော့မှဆိုးလို့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အာဂရင်းမှာတော့နူးညံ့တဲ့အာဂရင်းမှာကျွန်တော်ဒီပြဿနာပေါ့နော်ဒီအန်ဒီရီရှိနေတဲ့ဟာမျိုးတွေဖြစ်လာနိုင်တယ်ဖြစ်လာနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီလေတိုင်းမှာပဲဖြစ်ဖြစ်ဒီမှာတာဝန်ဖြစ်ဖြစ်နော်ဒီ MRTV ပို့ရပဲဖြစ်ဖြစ်ပေါ့နော်လေတိုင်းကတစ်စိကျွန်တော်တို့လူကြီးတွေကိုပညာပေးတင်ပါတယ်အဲ့ဒီပြင်ပေါ့နော်ကျွန်တော်တို့ဒီအားလုံးမြင်သာအောင်ပေါ့နော် awareness program အနေနဲ့ပေါ့နော်ပညာပေးဖြစ်စေတဲ့ကျွန်တော်ဟောပြောဆွေးနွေးတင်ပါတယ်အဲ့ဒီပြင်ဆိုင်ပုတ်တွေပေါ့နော်ဒီ sponsor ချင်းဒီဘာလို့ကရင်းမှာကေတာဖြစ်စေသည်ကိုယ်စားချင်းဒီအန္တရာယ်ရှိဒီဂန်နုဆိုင်ဘုတ်တွေပေါ့နော်ကျွန်တော်တို့ကထူဖို့လိုတယ်
ဟုတ်ကဲ့
ပြောရဲပေါ့နော်ဒီမယောင်ရဆိုပြီးပိတ်တာတော့ဒါတော့ဟောပါပေါ့နော်နည်းနည်းကျွန်တော်အမြင်ပေါ့နော်ဒီမယောင်နဲ့ပိတ်တယ်ဆိုတာတော့ဒါတော့သူ့ရဲ့စီဝါရေးကိုဟိုဟန်တာစီတဲ့သဘောမျိုးပေါက်တယ်ပေါ့သူဘယ်လောက်ရောင်းရောင်းပေါ့နော်စားသုံးတဲ့လူမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကပါလေဒီရောင်းတာတစ်ပြေးပြေးနဲ့ရက်တက်သွားမှာပဲအရင်တုန်းကဒီမလို့1000ဝန်းရောင်းရတယ်ဒီနေ့မှ100ဝန်းရောင်းရတယ်ပေါ့နော်ဝယ်လို့အားပေါ်မှာမတည်ပြောမှဆိုရောင်းအားရှိလာတာပေါ့ဒါကြောင့်မို့ဝယ်လို့အားဒီဝယ်စားတယ်ပေါ့နော်ကိုဒီကိုစူးမားပေါ့နော်ဒီစားသုံးသူတွေဒီဓာတ်ဥအန္တရာယ်တွေချက်ပြီးတော့မှ short ချလာတယ်ဆိုလို့ရှိရင်ကြောင်းလို့အားမှလည်းတစ်ဖက်ကချပါတော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီ
ဟုတ်ကဲ့ဆရာ
ဒီ campaign တွေအများကြီးလုပ်တင်တယ် radio campaign တွေအများကြီးလုပ်တင်တယ် signboard တွေထောင်တင်တယ် awareness program တွေလုပ်တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက် follow up တစ်ခုလေးကျွန်တော်တော်တော်လေးပဲဖြည့်ပြပါအဲ့တော့ဟိုအစိုးရကတော့ရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းဒေသကြီးအစိုးရကဘယ်လိုညွှန်ကြားချက်ထုတ်ထားပါသလဲဆရာတို့ရန်ကုန်မြို့တော်စီမံသားရေးကော်မတီကို
ကျွန်တော်ကြက်တော့ရောက်တယ်ဗျကျွန်တော်တိတိကျကျတော့ကျွန်တော်မသိသေးဘူးနော်ဒါပေမဲ့လည်းကျွန်တော်ဒီပေါ့နော်ဒီ Facebook ဆာမျက်နှာမှာတွေ့တာတော့ဒီ concert ချင်းကိုပိတ်မယ်ဟိုကကျောင်းလာတွေပိတ်မယ်ဆိုတော့ဒီလိုမျိုးလာတယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကဘာဟိုနော်ဒီတကယ်ပေါ့နော် actual ပေါ့နော်ဒီ current situation မှာလုတ်တင်တာတော့ကျွန်တော်တို့ကဗာလေဒီ annual ရှိတယ်ဆိုတော့ကျွန်တော်အရင်ဆုံးချပြရမယ်ဆွေးနွေးရမယ်ဆွေးနွေးပြီးတော့မှပြည်သူတွေပေါ့နော်စားသုံးဟိုပြည်သူတွေမှာပေါ့နော်စားသုံးတဲ့လူရှိတယ်မစားတဲ့လူရှိတယ်စားတဲ့လူပေါ်မှာကိုယ့်ရဲ့ဒီဘယ်လို annual ရှိတယ်ထုံးဒီဘယ်လို annual ရှိတယ်နောက်တစ်ခါခုနကွန်ကြီးဒီဘလိုအန္တရာယ်ရှိတယ်သူနဲ့ဆက်ဆက်စားတဲ့ဗမာစီဒီအန္တရာယ်ရှိတယ်စာကားဒီအန္တရာယ်ရှိတယ်92ဒီအန္တရာယ်ရှိတယ်ဆိုတော့ဒီအန္တရာယ်တွေကိုအရင်ချပြပြီးတော့မှစားသုံးမှုဘက်ကနေတော့မှရှော့ပြီးစားသုံးတဲ့အခြေအနေမျိုးဆောင်ရွက်တင်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအခုကျွန်တော်လေလိုက်ပေါ်မှာဆွေးနွေးဖို့အတွက်ကိုကျော်စိုးဖိတ်ခေါ်ကြပါတယ်ခင်ဗျာကိုကျော်စိုးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်စိုးရေလိုရင်းတူရှင်းလေးဆွေးနွေးပေးပါခင်ဗျာ
အာဟုတ်ကဲ့ကွန်ရာကဗျာဒီကကျွန်တော်အရှင်းနဲ့ရှင်းပြီးတိုင်းမာရေးတစ်ခုရှိမယ်နောက်တစ်ခုကပေါင်းရင်းနေတော့ရှိမယ်အဲကျွန်တော်အဲ့လိုမြင်တော့ဒီကွင်းရကိုပိတ်ပင်တယ်ဆိုတော့ကျွန်တော်လိုတော့လွားတယ်ဒါပေမဲ့အရှင်းဆုံးနေသေးတယ်တော့မြင်တယ်ကျွန်တော်တို့ဖွင့်ဖြိုးစင်းနိုင်ငံတွေမှာဒီ line business တွေနဲ့ဆက်ဆက်တယ်ဆိုတော့ဒါကိုရန်မိခုန်နေရတယ်ဆိုတော့ဒါချက်ချင်းပိတ်ပင်လိုက်တယ်ဆိုလို့ရှိရင်တော်တော်လေးဟိုစင်ရသားတွေဝင်ဝင်နေတဲ့လူတွေအတွက်အခက်အခဲရှိသွားမယ်ဒီကွင်းတွေထွေးတဲ့ဟာညစ်ပတ်တာတောင်းဝင်ချင်ညစ်ပတ်တာဟာအမှန်ပါပဲဒီတိုင်းတို့မလေးတို့မှာတော့မှဒီ line ဘေးမှာ point တွေတော့မပြောနဲ့ရိုးရိုးတွေတော့မှထွေးလို့ရှိရင်ဒါဟာညစ်မှတ်တဲ့ရန်ဆိုင်တဲ့အယူဆဆိုပြီးတော့ရှိတော့ဗောဗျာဒီ coin တွေ coin ရကိုပိတ်ပင်တာတဲ့ဟိုစီးနေကိမအပိုက်ပြစ်တာကိုအရင်နည်းနည်းဟိုဟာဦးဆောင်ပေးတင်တယ်လို့မြင်တယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုကျော်စိုးကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးခြင်းနဲ့ကျွန်တော်တို့ကိုချစ်မြင့်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ ဝန်တွင်မျိုးကကိုချင်းမြင့်ရှိပါလားခင်ဗျဟုတ
်ကဲ့ပါခင်ဗျ
ဟုတ်ကဲ့
ကျွန်တော်တို့နေရာတော့ဆရာရယ်ဟုတ်ကဲ့ဟုတ်ကဲ့ဆရာကြားလို့မသိ
ဟုတ်ကဲ့ကြားပါလားခင်ဗျပြောပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့နေရာဆရာရယ်ဒါကတော့စိတ်ပိုင်းနဲ့ရုပ်ပိုင်းနဲ့နှစ်ခုလုံးဆင်တယ်လို့ထင်တယ်ဥပမာဆရာရယ်ကျွန်တော်တို့နေရာစဉ်ကလေးပေါ်လာတာဆိုရင်ဒီမှာစေပေါ့စေမဟုတ်လားကျွန်တော်တို့ဒီပြီးလာတဲ့ခါကျတော့ကျွန်တော်တို့အပေါင်းနဲ့ရပဲဖြစ်ဖြစ်အတူယူမှလို့ပဲဖြစ်ဖြစ်ဒီလိုစစစနဲ့ဝိုင်းဝိုင်းဆိုင်ဆိုင်နဲ့ကျွန်တော်တို့စွဲစီတဲ့ဟိုကျွန်တော်တို့ချိန်ဖတ်များဆိုတာစားတော့တဲ့ခါကျတော့စွဲစီတော့တော့ပေါ့အဲ့စွဲစီတဲ့ဟာကိုကျွန်တော်တို့ဟိုဘယ်လိုဖော်မလဲမစွဲတဲ့လူမစားတဲ့လူကတော့ကျွန်တော်တို့ဘယ်လိုဖော်မလဲကြည့်ရတာသူ့ဟာအချင်းလေးအလခတ်ငွေကျုံနေတယ်လို့ပဲကျွန်တော်တို့မနစ်ပတ်မင်းမျိုးတွေဒါပေမဲ့လို့စားတဲ့လူပတ်တိုင်းကြောလေပတ်သွေးတလန်းလန်းနဲ့စားနေတယ်ပေါ့ဆရာ။အဲဒါတော့အဲ့လူဟာကိုကျွန်တော်တို့ကဘယ်လိုခေါ်မလဲ။စိတ်ပန်းယူပန်းနဲ့ဆိုင်တဲ့ဟာကိုကျတော့ကျွန်တော်တို့ကဘယ်လိုလုပ်ယူမလဲဆိုရင်ကျွန်တော်တို့ဥပမာဟိုဆရာတော်သမီးပါဆက်ပါနေပြီးတော့ကျွန်တော်တို့နံပါတ်1ချိန်ချုပ်မယ်။ဟိုကျွန်တော်တို့စုံမပဲတင်ဆိုနေမယ်။နံပါတ်2ကကျွန်တော်တို့ကဒီကျွန်တော်တို့အော်ပညာပေးကျွန်တော်တို့ NGO တွေအနေနဲ့လည်းအဖွဲ့အစည်းတွေအနေနဲ့လည်းကျွန်တော်တို့ပညာကိုပေးသင့်တယ်ကျွန်တော်တို့နံပါတ်3ကကျွန်တော်တို့ထိတ်ဆုံးကတော့ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့လည်းကျွန်တော်တို့ဒီလိုကွန်ဆာချင်းဗီရက်ဆိုဂျိုးတွေကိုကျွန်တော်တို့ဆရာဝန်တွေနဲ့စီးပညာရှင်တွေနဲ့တကွကျွန်တော်တို့ဟောပေါ့သုတေသနဟိုကျွန်တော်တို့ဒီဆိုင်မှမှသုတေသနကိုကျွန်တော်ချေချေပြန့်ပြန့်လုပ်ပြီးတော့ဒီလိုလုပ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဦးချင်းမြင့်ကျွန်တော်တပါတယ်ကိုအောင်တိုးကိုဖိတ်ခေါ်ကြပါရခင်ဗျာကိုအရာတော်မျိုးကကိုအောင်တိုးရှိပါလားခင်ဗျာကိုအောင်တိုးလေလိုင်းပေါ်မှာရှိပါလားခင်ဗျာဟုတ်ကဲ့ကျွန်တော်တို့ကိုအောင်တိုးလေလိုင်းပေါ်မှာမရှိနေဘူးဆိုတော့ကျွန်တော်တို့လောလောဆယ်ကျွန်တော်တို့ရှိကိုစာရေးဆက်သွယ်ထားကြတဲ့ဟိုဆွေးနွေးထားတဲ့ဟာလေးတွေကိုလည်းကျွန်တော်တို့ဖတ်ပြကြမယ်ကိုရနိုင်ရင်ကျွန်တော်တို့ကိုဟာဟာရဲ့ Facebook ပေါ်မှာရေးထားတဲ့ဟာလေးကိုဖတ်ပြပေးပါအောင်ဗျာ
ဟုတ်ကဲ့ပါဒီလိုပါကျွန်တော်တို့မြန်မာနိုင်ငံရဲ့လူဦးရေတန်း60ဝန်းကျင်မှာတဲ့မွေးစေဝါ32ဆယ်တန်းရှိပါသလားမရှိဘူးလို့ကျွန်တော်ယူဆပါတယ်မွေးစေဝါထုတ်လုပ်မှုနဲ့32ကိုပဲအစိုးရတက်တက်မပြောက်အောင်နေနေမနေနေနိုင်ခဲ့ပါဘူးတဲ့လက်နက်ကင်ပပြောက်အောင်မနေနေနိုင်ခဲ့ပါဘူးတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းတွေရှိနေတွေ့ပါတဲ့အခုအစိုးရလည်းနေနေနိုင်မယ်မထင်ပါဘူးတဲ့ထိုနည်းတူစွာမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နှိပါးမှာကိုရစားသုံးမှုကိုဆွဲလန်းနှိချိုက်နေတဲ့သူတွေများပါတယ်။လက်ရှိအစိုးရအနေနဲ့ပညာပေးဆွေးနွေးပြီးတော့ကိုရစားသုံးမှုရောပါအောင်လုပ်ချင်းစီကမ်းမဲ့ကွန်တရီထွေးတဲ့သူတွေကိုတင့်လျော်သောဥပဒေနဲ့ပြဋ္ဌာန်းပြီးတော့ထိရောက်စွာရေးယူမှုတွေလုပ်ချင်းအများပြည်သူယင်ယထားများကိုတဲ့မှန်လုံအဲခွန်ယင်ဖြစ်အဆင့်မြင့်တင်ပြီးတော့ယင်ယထားတွေပေါ်မှာကွန်တရီထွေးတာတွေရောပါအောင်ဆောင်ရွက်ချင်းအများနဲ့ဆိုင်တဲ့နေရာမှာကွန်တရီထွေးတဲ့သူတွေကိုလက်ပေးလက်ယူမရှိသေးပဲဖန်စီရေးအဖွဲ့များဖွဲ့ကလက်ကင်းများဖြင့်ချက်ချင်းဆောင်ကြည့်အေးအေးယူတန်ရိုက်မှုများပြုလုပ်ခြင်းကွန်ရဆိုင်များအားကွန်ရရောင်းချမှုအပြင်ကွန်တရီထွေးရန်ဘူးသို့မဟုတ်အိတ်များကိုပါဝန်ဆောင်မှုပေးခိုင်းစေခြင်းစနစ်တကျရှိစေရန်ကွန်ရဆိုင်တိုင်းအားစည်းရင်းကောက်ယူပြီးသတ်မှတ်စည်းကမ်းများထုတ်ပြန်ပြီးတော့ဆိုင်လိုင်စင်ပြုလုပ်ပေးကစည်းကမ်းနဲ့မညီညွတ်တဲ့ဆိုင်များကိုထိရောက်စွာအေးအေးယူခြင်းအသက်18နှစ်အောက်ကျောင်းသားလူငယ်လူရွယ်များအားရောင်းချမှုကိုပိတ်ပင်တားဆီးပြီးစားသုံးမှုကိုတွေ့ရှိကမိသည့်ဆိုင်မှဝယ်ယူစားသုံးတီကိုစုံစမ်းအေးအေးယူခြင်းအစရှိသဖြင့်ထိတ်ကုန်မှုများဖြင့်သာကွန်ရစားသုံးမှုရောပါအောင်ကနဦးအကောင့်ထဲပေါ်ဆောင်ရွက်သင့်ပါတယ်တဲ့စားသုံးမှုကိုချက်ချင်းရတတ်အောင်ကွန်ရမစားရကွန်ရဆိုင်မရောင်းရဆိုပြီးလုပ်လို့မရပါတဲ့အဲ့လိုလုပ်ရင်ကွန်ရစားသုံးသူများရဲ့လူခွင့်ရကိုပိတ်ပင်တားဆီးသလိုဖြစ်ပြီးတော့လက်ရှိကျင့်သုံးနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့တဲ့စန့်ကျင်ဘက်ဖြစ်နေတယ်ဆိုပြီးတော့သူကယူဆတယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့နောက်ထပ်ဒီ Facebook စာမျက်နှာပေါ်မှာပဲကျွန်တော်ရေးထားတဲ့တော်ရရှင်ကျော်မျိုးရဲ့စာကတော့ကျွန်တော်လည်းကွန်းစားပါတယ်တဲ့ဗမာစင်းနဲ့ပါစီကန်လေးကအရေးကြီးပါတယ်တဲ့အရက်ဘီယာလဲကက်မီကယ်ဓာတုပစ္စည်းတွေကိုသိစင်နိုင်တဲ့အထည်ဖြစ်ပါတယ်တရုတ်စားတောက်ကုန်တွေ FDA ခွင့်ပြုမဲ့ပစ္စည်းအလုံးအချိုရည်အကင်းနေမစားတာတောင်အညော်နှစီအချုံမုံနဲ့စေးဆိုင်တွေကပိုအရေးကြီးပါတယ်တဲ့ပညာရေးနဲ့ပတ်သက်ပြီးတော့ကျောင်းတွေလိုအပ်ချက်လိုက်ကြည့်ပေးပါတဲ့ကျွန်တော်တို့အတွက်အရေးမကြီးပါဘူးနောင်လာနောက်သားတွေအတွက်သမိုင်းလေးရေးပေးပါဆိုပြီးတော့ပြောထားပါတယ်ခင်ဗျဆိုတော့အခုကျွန်တော်လေလိုက်ပေါ်ကိုကိုအောင်တိုးရောက်လာပါပြီခင်ဗျကိုအောင်တိုးလိုရင်းတိုးရှင်းမြန်မြန်လေးဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်ကတော့ဒီမိုဝါဘက်ကလေကျွန်တော်တို့ကွန်ဆိုက်တောင်းလို့ပါ
ဟုတ်ကဲ့ခင်ဗျကြားပါတယ်ပြောပါ
အဲကျွန်တော်တို့ကွန်ဆိုက်တောင်းလူနေနဲ့လေအခုလိုရတန်းလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာမော်ဝါမြို့နယ်ထဲမှာဆိုလို့ရှိရင်ကွန်ဆိုက်တဲ့တောင်းလူကတော်တော်များများလည်းရှိပါတယ် အဲ့တော့အဲ့လိုမိခိုးသွားတော့တဲ့ဒီလူလူတည်းကလုံးနေတယ်လုံးဝလက်ခံနိုင်နေမဟုတ်ဘူးတော့ကျွန်တော်တို့ကနည်းနည်းလေးလာမိတော့ကတော့ပြီးပါပေါ့လေအဲ့တော့ခေါင်းကကိုကျော်စိုးပြောသလိုအငဲကလုံးဝမဟုတ်တော့မယ်နည်းနည်းလေးတော့အချိန်ပေးဖို့တော့တင်တာပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျကိုအောင်တိုးတော့ဘလို့ကြားထားတာလဲခင်ဗျအခုကဥပဒေအရတိတိပပထွက်တယ်ဆိုရင်ဘယ်ချိန်ဘယ်တော့ရက်မယ်ဆိုတာတော့ကျွန်တော်တို့မကြားရသေးဘူးတသက်မမတ်လေဆိုတော့ကိုအောင်တိုးတို့အနေနဲ့ဘလို့များကြားထားတာလဲ
ကျွန်တော်တို့အနေနဲ့ကြတော့ကျွန်တော်တို့ကိုဆိုင်တဲ့တောင်သူတွေတော့ဥပဒေထုတ်ပြီးတော့ကန့်ကွက်တာတွေပါတယ်တော့မလုပ်သေးဘူးခင်ဗျဟိုကျွန်တော်တို့အခုကြားတာကတော့လေဟိုဒီမှာကိုဆိုင်တဲ့ကိုပါပြောက်ကြီးလုတော့မှာအဲ့တော့ကြတော့စိုက်ဖို့ကြအတွက်စဉ်းစားကြအောင်ပါအဲ့လိုဟိုဘေးစကားတွေရောဒီလို Facebook တွေကွာရောပုံတက်တာဆိုတော့ကျွန်တော်တို့အခုကိုဆိုင်တောင်သူတွေအနေနဲ့ဆိုင်ရမလို့လို့မဆိုင်ရမလို့လို့ရှေ့တို့ချက်ကြီးလို့ရမလို့လို့ဖြစ်နေတဲ့ခါကျတော့ဒီမှာရှိတဲ့အလို့သမားတွေရောသွားဆိုင်တဲ့တောင်သူတွေရောဒူရောနဲ့တကယ်လို့များရပ်သွားခဲ့မယ်ဆိုလို့ရှင်ကျွန်တော်တို့ဒီမိုးဝခရိုင်ရတော်မြို့နယ်ထဲမှာရှိတဲ့မြို့နယ်တစ်ဝက်လောက်ဟာဆိုရင်အလို့လက်မဲ့တွေတော်တော်များလာမယ်လို့တော့ကျွန်တော်ထင်တာပဲက
ြဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကောတို့ဝင်ဆွေးနွေးပေးတာကျေးဇူးတင်ပါတယ်အခုတကယ်လို့များကွန်းမဆိုင်ပဲနဲ့တခြားဟာပြောင်းဆိုင်မယ်ဆိုရင်ရောမဖြစ်နိုင်ဘူးလားသဘောကဥပမာတခြားဟိုအတိအနာမဲ့ဖြစ်ဖြစ်ဆန်စဘာပဲဖြစ်ဖြစ်ပေါ့နော
်ကျွန်တော်တို့ဘက်ကလေအခုဟိုမိုးကောင်းရေရှားလေစဘာအဆိုင်လို့ကလုံးဝမဖြစ်နိုင်ဘူးကြအဲ့တော့ကြတော့ကျွန်တော်တို့ဒီဘက်မှာရှိတာတလက်ခါတွေအာကူတွေရှိတာပေါ့ဒါပေမဲ့အချိန်လေးပြီးရင်တော့ကောင်းလာပေါ့ဗျာတကယ်ဟိုဒီသီးတင်တာတရက်တူအာလူတွေဆိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နေကျန်တဲ့စဘာတို့ကျန်တဲ့တောင်းလူငန်းနဲ့ပတ်သက်တဲ့ဟာတော့မိုးကောင်းဒီအရက်မလွယ်တော့ကြတော့ဒီကုန်းလေးပဲကြည့်ရရည်လေးနဲ့ညှိပို့ပြီးတော့ကွန်ဆာတိုင်းနဲ့လေ
ဟုတ်ကဲ့
အဲ့လိုကိုရေးမရရယူပြီးတော့တုံနေရတဲ့ဟာလေးကိုဒီမြို့နယ်တစ်ဝက်လောက်မှာကျွန်တော်မြို့နယ်တစ်ဝက်လောက်ကဒီကွန်းနဲ့တုံဝေးဝမ်းတောင်းပြနေကြတာပါဟု
တ်ကဲ့အဲ့
တော့ကြတော့ကျွန်တော်အစိုးရအခုပြောချင်တာကတော့အချိန်ပေးဖို့ပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကိုတရားသွေးအပိတ်ကလေးကိုတရားသွေးဆိုတော့နှစ်ဖက်အတန်နေလဲကြားခဲ့ရပြီเนาะအထူးသဖြင့်တော့ဒီစိုးရင်ကြတဲ့အတန်နေရပုံများတာပေါ့ဆိုတော့ကိုတရားသွေးအမြင်အောင်နောက်ဆုံးပိတ်ဟိုလောက်လေး15စက္ကန့်လောက
်ဟုတ်ကဲ့အဓိကတော့ဆွေးအနေနဲ့ဒီလိုမျိုးမိန်ထုတ်ပြီးတော့ဟိုဝေဝေဝဝကန်တွေ့တာတက်စားရဲ့ဟိုအဓိကလက်မဖြစ်အရင်ဆုံးဒီပညာရှင်တွေပါဝင်တဲ့လူတွေဟလာဆရာဝန်တွေကွန်ဆာတဲ့လူတွေကွန်ရောက်တဲ့လူတွေအထိုက်တွေပါသေးပါတဲ့ကျွန်တော်ဖော်ရမ်တစ်ခုလုပ်နေတယ်အဓိကတော့ကွန်ဆာကျွန်တော်တို့ဘယ်ကတွေဘယ်ဟိုကက်တဂရီထဲမှာထည့်မလဲဆိုတော့အဲ့ရတူဆေးလေးတို့ထားမလားအဲ့လိုအရင်ဆုံးကျွန်တော်တို့သတ်မှတ်ချက်တစ်ခု measure လုပ်လိုက်ရတ
ယ်
လုပ်လိုက်ပြီးတော့မှသူ့ကိုကျွန်တော်တို့ဥပဒေတစ်ခုနဲ့တစ်ခုသတ်မှတ်ပြီးတော့တစ်ဖက်ကလည်းလောက်အောင်ပါပေါ့ဗျာ
ဒါကို
ကျွန်တော်တို့ software ကိုဆက်ချင်တဲ့အောင်ဟိုမတုံးသင့်ဘူးဆိုလဲမတုံးသင့်ဘူးဆိုတော့ပြည့်စသားပြောဖို့တော့ကျွန်တော်တို့သူ့အစ်င့်ငန်းသူ့တစ်ခုသတ်မှတ်ပေးဖို့တော့အထူးအားအရင်တစ်ဖက်မှလုပ်တင်တယ်နောက်တစ်ဖက်ကလည်းဒီကျွန်တော်တို့
ဟုတ်ကဲ့ကိုပြတ်သွေးအချိန်မရှိတော့လို့ပါဟုတ်ကဲ့
ဒီဘာဘီခိုးတဲ့လူတွေဟုတ်ကဲ့အားလုံးကိုပြည့်လည်နိုင်တဲ့ဒီလမ်းတစ်ခုကိုလည်းသူတို့ရှာပေးကိုအချိန်ပေးဖို့လိုပါတယ်ခ
င်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအားလုံးပါဝင်ဆွေးနွေးကြတဲ့အတွက
်ကိုသောင်းလိုက်ဆွေးနွေးတင်ဆက်တဲ့ဒါရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းကျဉ်းချုပ်ကိုနန်းလောင်ချင်းချောင်ပြီးမှာဖြစ်ပါတယ်ခင်ဗျအ
စ္စရေးနဲ့ပါလက်စတိုင်းပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ဆိုရင်အပြူသဘောဆောင်တဲ့အကြံဉာဏ်တွေလိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ကယ်ရီကစနေနေ့မနက်ကပဲပဲရစ်မြို့မှာပြည်ထောင်နိုင်ငံခြားရေးဝန်ကြီးဂျွန်မတ်အာရာယော့နဲ့တွေ့ဆုံပြီးတော့မွန်ဂိုလီးယားနိုင်ငံကိုမထွက်ခွာခင်မှာပဲအဲ့ဒီလိုမှတ်ချက်ပြုပြောကြားသွားတာပါဆက်လက်ပြီးတော့ဖြစ်ပွားနေတဲ့အရှိအလေပိုင်းဒေတာပဋိပက္ခတွေကိုပြည်ထောင်နိုင်မဲ့အဖြစ်တစ်ခုအတွက်အခုနှစ်ကုန်ဆုံးချိန်နိုင်ငံတကာညီလာခံတစ်ခုကိုအတူတကွအစီအစဉ်ကျင်းပဖို့ပြည်ထောင်နိုင်ငံရဲ့ကမ်းလှမ်းချက်ကိုလက်ခံထားတဲ့နိုင်ငံပေါင်း20ကျော်ကဝန်ကြီးတွေနဲ့အတူဝန်ကြီးဂျွန်ကယ်ရီဟာပဲရစ်မြို့ကိုရောက်နေတာပါနိုင်ငံပူးတွဲတည်ရှိရေးနှီးလန့်ကသာရှိအလေပိုင်းဒေတာမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိတဲ့ငြိမ်းချမ်းရေးကိုတည်ဆောက်နိုင်လင့်မယ်လို့မစ္စတာကယ်ရီကတောက်ကြနေကပြောတော့ပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေကတော့အဲ့ဒီနိုင်ငံပူးတွဲတည်ရှိရေးအခြေအနေရောက်လာဖို့အထောက်အကူမဖြစ်ဘူးလို့ပါဝင်ဆွေးနွေးသူကသုံးသပ်ထားပါတယ်ရှင်
ဒီနေ့ကျွန်တော်နန်းလောင်ချင်းညာပြေးခဲ့တာဖြစ်ပါတယ်ဒီညာစီစဉ်ထုတ်လုပ်ရေးမှုကအမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jackson Wood ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလံမီတာ 190 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.